Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါခင်ဗျာတော်ရစီပောင်းပေးရနေကင်းရှင်တဲ့နေ့တနေ့ဖြစ်နေကြပါသေးလို့ဆုတောင်းမေတ္တာပို့သပါရစေ2021ခုနှစ်ဇွန်လ13ရက်တနင်္ဂနွေနေ့ညပဲ VOA မြန်မာပိုင်းအစီအစဉ်တွေကိုည9:00နာရီကနေ10:00နာရီထိ Washington DC မြို့တော်ကနေစတင်ထုတ်လွှင့်ပေးနေပါပြီ COVID-19 ရေဝော်ချင်းနေကြောင်း VOA အစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေတာပါဒီကနေ့ညမှာတော်ရစီနေနာဆင်ကြရမယ့်အထက်မှာတော့
Credible reports indicate that security forces have used civilians as human shields, shelled civilian homes and
churches. မြန်မာစစ်တပ်ဟာအရသားတွေကိုလူသားတိုင်းတစ်ဖွဲ့အုံပြုနေကြောင်းကုလသမဂ္ဂလူ့ခွင့်ရေးကော်မရှင်နာမင်းကြီးကပြောလိုက်တဲ့အကြောင်းအပါအဝင်အပတ်စဉ်ကဏ္ဍတွေမှာတော့နေဦးတော်လိုင်းရေးမှာအမျိုးသမီးတွေရဲ့ပါဝင်မှုအခမ်းအနားအကြောင်းမြန်မာအရေးဆွေးနွေးကဥစည်းသူအောင်မြင်ရဲ့သတင်းတုံ့တက်ချက်မြန်မာပြည်မှပေးစာများကဏ္ဍနဲ့သတင်းတွေကတုဒ္ဒအစီအစဉ်တွေကိုထုတ်လွှင့်ပေးဖို့ရှိပါတယ်။အခုသတင်းတွေကိုကျွန်တော်ဇော်ဝင်းလိုက်နဲ့အတူမမြသတင်းအောင်ကတင်ပြပေးပါမယ်ခင်ဗျာ။မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းတာလေးလကွဲနေပါရှိလာပြီးဖြစ်ပေမဲ့အကြမ်းဖက်ဖမ်းဆီးမှုတွေကြားကပဲရန်ကုန်အပါအဝင်မြို့အတော်များများမှာဒီကနေ့စစ်အာဏာသိမ်းမှုစတင်ရေးချီတက်ဆန္ဒပြပွဲတွေပြုလုပ်ခဲ့ကြပါတယ်။ဖမ်းဆီးမှုတွေများလာကြောင်းဆန္ဒပြပွဲတွေရဲ့အနေငယ်ရပ်တန့်နေခဲ့တဲ့ရန်ကုန်မြို့ကန်တွေဒီကနေ့မှာတော့လမ်းမပေါ်ထွက်ပြီးလျှက်ရက်ပြည့်ချီတက်ဆန္ဒပြခဲ့ကြပါတယ်။ရန်ကုန်မြို့ကလူငယ်တွေစုပေါင်းပြီးဒဇွန်တောင်56လမ်းနဲ့အနော်ရထာလမ်းမကြီးတွေပေါ်မှာပျောက်ကြားတဲ့ပိတ်ပြုလုပ်ခဲ့ကြတဲ့အတန်းတွေကိုကြားခဲ့ကြရတာပါ။ဆန္ဒပြပွဲအတွင်းအတန်းနဲ့အလံကြားတာနဲ့ပူပေါင်းပါဝင်ပေးကြဖို့နဲ့သွေးမအေးသွားကြဖို့ကိုလည်းလူငယ်တွေကတောင်းဆိုခဲ့ကြပါတယ်။အလားတူပဲဒီကနေ့ဇွန်လ13ရက်နေ့နေ့လယ်ပိုင်းကတောင်ကလာမြို့နယ်အတွင်းကလမ်းမကြီးတွေနဲ့ရက်ွက်တွေထဲမှာလူငယ်တွေစုဝေးပြီးဆရာနာရှင်စန့်ကျင်ရေးလျှက်တဲ့ပြည့်ဆန္ဒပြခဲ့ကြပါတယ်။ဒီဆန္ဒပြပွဲတွေမှာဗဟန်းချင်းမြင့်တိုင်းစတဲ့မြို့နယ်တွေကိုကိုစားပြုတဲ့အလံတွေကိုလည်းလူငယ်တွေကကန်ဆောင်ခဲ့ကြပါတယ်။ဒါ့အပြင်တောင်တကုံမြို့နယ်ဂျန်စစ်သားလမ်းမပေါ်မှာလည်းဒီကနေ့ဂျန်စည်းတွေဥဆောင်ပြီးလမ်းမပေါ်မှာဆရာနာရှင်စန့်ကျင်ရေးဆန္ဒနဲ့ရေးခဲ့ကြပါတယ်။ဆရာနာရှင်စန့်ကျင်ရေးဆန္ဒပြပွဲတွေနေ့စဉ်ပြုလုပ်နေတဲ့တနင်္သာရီတိုင်းတဝယ်မြို့မှာလည်းမိုးရွာနေတဲ့ကြားကပဲလူငယ်တွေဥဆောင်ပြီးဆန်ကယ်တပိတ်ဆင်နွှဲခဲ့ကြပါတယ်။အလားတူပဲတနင်္သာရီတိုင်းရေပြည်မြို့နယ်ကံပေါက်ဒေသကလူငယ်တွေဥဆောင်တဲ့ဆရာနာရှင်စန့်ကျင်ရေးတပိတ်စစ်ကြောင်းဟာကမ္ဘာလုံးဆိုင်ရာနေဦးတော်လိုင်းရင်းနေကိုကြိုဆိုတဲ့အနေနဲ့အင်ကြီးအဖြူတွေဝတ်ဆင်ပြီးဒီကနေ့ဇွန်လ13ရက်နေ့မှာဆန္ဒဖော်ထုတ်ခဲ့ကြပါတယ်။စကိုင်းတိုင်းခင်ဦးမြို့မှာတော့ဆန်ကယ်စီလူနှုတ်ဦးကစီပင်ယုံကိုဘုံနဲ့ပြစ်ပေါက်သွားတဲ့အတွက်ယုံအုံနိုင်ရန်ကွဲအပ်သွားတယ်လို့ပြည်တွင်းသတင်းတွေမှာဖော်ပြပါတယ်။ပောက်ကွဲမှုကြောင့်ထိခိုက်ဒဏ်ရာရသူစီးရင်တော့မသိရသေးပါဘူး။စကိုင်းတိုင်းအတွင်းမှာပဲရွှေဘိုတာစီဘူးတလင်းရင်းမပင်စလင်းကြီးတပယ်ရင်စတဲ့မြို့နယ်တွေမှာလည်းဆရာနာရှင်စန့်ကျင်ရေးရွာပေါင်းစုံတပိတ်တွေငင်းချမ်းရေးအထိမဂျုံငက်ပုံစက်ကူရုပ်တပိတ်တွေအစီအစီပြုလုပ်ခဲ့ကြပါတယ်။မန္တလေးမှာတော့ဒီကနေ့ညနေပိုင်းကအာနာသိန်းစစ်ကောင်စီအဆုံးတတ်ရေးနဲ့ Federal Democracy စနစ်တည်ဆောက်ရေးတို့အတွက်တန်ကားတပိတ်စစ်ကြောင်းချီတက်ဆန္ဒပြခဲ့ပါတယ်။ဒီချိန်ထဲမှာပဲမန္တလေးမြို့ကရပ်ကွက်တချို့မှာ NUG, CRPH နဲ့ပတ်သက်သူတွေကိုဖော်ထုတ်ဖမ်းဆီးဖို့ချင်းချောက်စာတွေလိုက်ကတ်ထားပါတယ်။မွန်ပြည်နယ်ပေါင်မြို့မှာလည်းစစ်ကောင်စီကိုစန့်ကျင်တဲ့ပျောက်ကြားတပိတ်ဆင်နွှဲခဲ့ကြပါတယ်ခင်ဗျာ။ဒီတိနိုင်ငံကွန်ဝဲမြို့မှာကျင်းပနေတဲ့ G7 ဆက်မှုထိပ်သီး9နိုင်ငံရဲ့ထိပ်သီးဆေးဝါးပွဲပြင်ပမှာတည်ကြားပြုလုပ်တဲ့ဆေးဝါးပွဲအတွင်းဒေတာရင်းတခြားကိစ္စရပ်တွေအပါအဝင်မြန်မာနိုင်ငံဒီမိုကရေစီလမ်းကြောင်းပေါ်ပြရောက်လာရေးပူးပေါင်းလှုပ်ဆောင်ကြဖို့အရေးကြီးကြောင်းအမေရိကန်နိုင်ငံသားဝန်ကြီးအန်တိုနီဘလင်ကင်နဲ့တောင်ကိုရီးယားနိုင်ငံသားဝန်ကြီးချွန်ဝင်းယွန်တို့ဇွန်လ12ရက်စနေနေ့ကဆွေးနွေးခဲ့ကြတယ်လို့အမေရိကန်နိုင်ငံသားဌာနကသတင်းထုတ်ပြန်ပါတယ်။မြန်မာနိုင်ငံမှာဖေဖော်ဝါရီလ10ရက်နေ့ကစစ်တပ်ကအာဏာသိမ်းလိုက်တဲ့ကိစ္စနဲ့ပတ်သက်လို့နှစ်နိုင်ငံနိုင်ငံသားဝန်ကြီးတွေဆွေးနွေးခဲ့ကြတာဖြစ်ပါတယ်။မြန်မာအရင်နဲ့ပတ်သက်လို့ G7 ဆက်မှုအင်အားကြီး9နိုင်ငံကအကူအညီဖြည့်ဆည်းပေးဖို့ပြည်တွင်းပြပမှာရှိတဲ့မြန်မာဒီမိုကရေစီအင်အားစုတွေကတောင်းဆိုနေကြတဲ့အချိန်မှာပဲအမေရိကန်နဲ့တောင်ကိုရီးယားနိုင်ငံသားရေးဝန်ကြီးတွေအခုလိုဆွေးနွေးခဲ့ကြတာဖြစ်ပါတယ်။ဇွန်လ12ရက်စနေနေ့ကတော့ဗြိတိန်နိုင်ငံမှာရောက်နေကြတဲ့မြန်မာမိသားစုတွေအပြင်တခြားဥရောပနိုင်ငံတွေနဲ့အမေရိကန်ပြည်ထောင်စုတို့မှာရှိနေကြတဲ့မြန်မာဒီမိုကရေစီအရေးလိုလားသူတွေကနိုင်ငံတကာရေးရာကိစ္စတွေကိုကန့်တွယ်ရမှာမြန်မာရေးကိုလည်းဦးစားပေးဆောင်ရွက်ကြဖို့တောင်းဆိုခဲ့ကြပါတယ်ခင်ဗျာအမေရိကန်သမ္မတဂျိုးဘိုင်ဒန်အပါအဝင်မြောက်အတ္တလန္တိတ်စာချုပ်နေတိုးအဖွဲ့ဝင်နိုင်ငံတွေကခေါင်းဆောင်တွေဟာအဖွဲ့ရဲ့မဟာဗျူဟာအခြေခံမူဝါဒတွေကိုဘယ်လ်ဂျီယံနိုင်ငံဘရပ်ဆဲလ်စ်မြို့မှာတနင်္လာနေ့တွေ့ဆုံပြီးဆွေးနွေးကြဖို့ရှိပါတယ်နေတိုးအဖွဲ့ရဲ့ညီမချက်တွေကို2010ခုနှစ်ကနောက်ဆုံးပြန်လည်တုံ့တက်ထားခဲ့ကြတာပါအ အဲ့ဒီအချိန်ကစလို့လုံခြုံရေးအရာချင်းချမှုတွေနဲ့တခြားစင်ခုံမှုတွေဟာပြောင်းလဲသွားခဲ့ပြီလို့နေတိုးအဖွဲ့ရဲ့အတွင်းရေးမှူးချုပ်ယန်စတိုလ်တင်ဘတ်ကပြောပါတယ်။ဥပမာအားဖြင့်လက်ရှိအဖွဲ့ရဲ့မဟာဗျူဟာလုပ်ငန်းစဉ်တွေထဲမှာတရုတ်နိုင်ငံအကြောင်းတစ်ခွန်းမှဖော်ပြထားခြင်းမရှိပါဘူး။ဥရုယာတီပြောင်းလဲမှုဆိုင်ရာကိစ္စဟာလည်းမဖော်ပြသလောက်နည်းပါတယ်။2010ခုနှစ်ဝန်းကျင်ကရုရှားနဲ့နေတိုးတို့ရဲ့ဆက်ဆံရေးအခြေအနေဟာလည်းလက်ရှိနဲ့လုံးဝကွဲပြားတဲ့အခြေအနေမှာရှိနေကြတာပါလို့ယန်စတိုတင်ဘတ်ကတောက်ချာနေမှာပြောခဲ့ပါတယ်။ Cyber Criminals လို့ခေါ်တဲ့အင်တာနက်ပေါ်မှာရာဇဝမှုကျူးလွန်မှုနဲ့ဖမ်းဆီးထားသူတွေကိုအမေရိကန်ပြည်ထောင်စုကရုရှားကိုပြန်လွှဲပြောင်းပေးရင်ရုရှားဘက်ကလည်းသူတို့ဖမ်းထားတဲ့သူတွေကိုပြန်လွှတ်ပေးမယ်လို့ရုရှားသမ္မတဗလာဒီမီယာပူတင်ကပြောကြားလိုက်တဲ့အပေါ်နိုင်ငံကသဘောတူညီချက်ရရှိခဲ့ကြောင်းရုရှားခြေဆက် Interfax သတင်းဌာနမှတနင်္လာနေ့ကဖော်ပြထားပါတယ် Ransomware Cyber Attack လို့ခေါ်တဲ့ကုမ္ပဏီတွေရဲ့ Internet Website တွေကိုထိုးဖောက်တိုက်ခတ်ပြီးပြန်ပေးငွေတောင်းဆိုတဲ့လုပ်ရက်တွေကိုရုရှားနိုင်ငံအတွင်းကရာဇဝတ်ကိုင်းတွေကလှုပ်ဆောင်နေတယ်ဆိုတဲ့အချက်ကိုဂျနီဗာမြို့မှာဇွန်လ16ရက်နေ့သမ္မတပူတင်နဲ့ပြုလုပ်မဲ့ထိပ်သီးဆွေးနွေးမှာသမ္မတဂျိုးဘိုင်ဒန်ကထပ်သွင်းဆွေးနွေးသွားဖို့ရှိကြောင်းအမေရိကန်သမ္မတအင်ဂျီရောကပြောပါတယ်။တကယ်လို့ရာဇဝမှုကျူးလွန်ထားသူတွေအပြန်အလှန်လဲလှယ်ဖို့သဘောတူညီမှုရတယ်။အမေရိကန်ဘက်ကလည်းအဲ့ဒီရာဇဝသားတွေကိုပြန်လွတ်ပေးမယ်ဆိုရင်ကျွန်တော်တို့ဘက်ကလည်းပြန်လွတ်ပေးမှာပါလို့ရုရှားသမ္မတရဲ့ပြောကြားချက်ကိုကိုကပီ Interfax သတင်းမှာဖော်ပြထားပါတယ်ခင်ဗျာ။
အဲ့ဒါညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိ5.32kHz 938 kHz 932 5.32kHz 693 kHz 5.55 kHz 585တို့ဖြင့်စနေတိုင်းတွေမှာ5.190 kHz 1595နဲ့ပြောထုတ်လွှင့်ပေးနေပါတယ်ရှင
်မင်္ဂလာပါရှင်ကျမများသတင်းအောင်ပါသတင်းတွေကိုဆက်လက်ကြီးညာပေးပါမယ်ရှင်ဗြိတိန်နိုင်ငံမှာကိုရိုနာဗိုင်းရပ်စ်မျိုးပိစကွဲအသစ်ကူးစက်မှုတွေရှိနေတာကြောင့်အသွားအလာကန့်သတ်မှုစီးနင်းတွေရုပ်သိမ်းတဲ့အစီအစဉ်တွေနှောင့်နှေးနိုင်ကြောင်းဝန်ကြီးချုပ်ဘောရစ်ဂျွန်ဆန်ကကြေညာမယ်လို့မျှော်လင့်ရပါတယ်။အိန္ဒိယမှာပထမဆုံးတွေ့ခဲ့တဲ့ Delta လို့နာမည်ပေးထားတဲ့ကိုရိုနာဗိုင်းရပ်စ်မျိုးပိစကွဲအသစ်ကအခုဗြိတိန်မှာကူးစက်နေတာကိုတွေ့ရတာပါ။အခုလိုဗြိတိန်မှာကာယရောဂါဆိုင်ရာတာမြင့်ချက်တွေကိုဖြေလျှော့ပေးဖို့အတွက်အချိန်ယူစောင့်ကြည့်မယ့်အပေါ်မှာထောက်ခံကြောင်းကာယရောဂါဆိုင်ရာကျွမ်းကျင်ပညာရှင်Cyan Griffiths က BBC သတင်းကိုပြောပါတယ်။အိန္ဒိယမှာတော့ဒီကနေ့ COVID-19 ကူးစက်သူ 8,800 ကျော်နဲ့သေဆုံးသူ 3,300 ကျော်ရှိပါတယ်။ပြီးခဲ့တဲ့လပိုင်းတွေတုန်းကကူးစက်မှုတစ်ရက်ကို4သိန်းကျော်ရှိတာကနေအခုဆိုရင်နေ့စဉ်ကူးစက်မှုနှုန်းဟာ1သိန်းအောက်ကိုရောက်လာတာ6ရက်ဆက်တိုက်ရှိပြီဖြစ်ပါတယ်။ Johns Hopkins Coronavirus သုတေသနစင်တာ CDC တွေအရတကဘာလုံးကူးစက်မှုအများဆုံးဖြစ်တဲ့ American နိုင်ငံမှာ Coronavirus ကူးစက်သူ 33 သန်းရှိပါတယ်။အိန္ဒိယကအခုထိကူးစက်သူစုစုပေါင်း 29.4 သန်းနဲ့ကူးစက်မှုဒုတိယအများဆုံးဖြစ်ပြီး Brazil ကကူးစက်သူ 18.4 သန်းကျော်ရှိပါတယ်။လက်ရှိတကဘာလုံးအတိုင်းတန်တဲ့ကိုဗစ်ကူးစက်သူ185သန်းကျော်နဲ့သေဆုံးသူက 3.8 သန်းရှိပါတယ်ရှင်။တနင်္ဂနွေနေ့မှာအစ္စရေးပါလီမန်ကအစိုးရအဖွဲ့သစ်တရက်ကိုမဲခွဲပြီးအဆုံးဖြတ်တဲ့အခါအစ္စရေးဝန်ကြီးချုပ်ဘင်ဂျမင်နီတန်ယာဟူဟာနိုင်ငံကောင်းဆောင်အဖြစ်12နှစ်ကြာဆန်းကျင်တင်တာဝန်ထမ်းဆောင်ခဲ့တဲ့သူ့ရဲ့တက်တန်းအဆုံးသတ်ရတော့မှာဖြစ်ပါတယ်။အစ္စရေးနိုင်ငံရဲ့လောကကိုအချိန်တော်ကြာလွှမ်းမိုးထားနိုင်ခဲ့တဲ့အသက်81နှစ်အရွယ်ရှိပြီဖြစ်တဲ့နေတန်ယာဟူဟာမလာရေကောက်ပွဲအပြီးအစိုးရတရက်အောင်အောင်မြင်မြင်ဖွဲ့စည်းနိုင်ခြင်းမရှိခဲ့ပါဘူး။အစ္စရေးနိုင်ငံရဲ့နောက်ဆုံးရေကောက်ပွဲကိုမလာ23ရက်နေ့ကကျင်းပခဲ့ပါတယ်။မလာရေကောက်ပွဲဟာနှစ်နှစ်အတွင်းမှာသရုတ်ထအကြိမ်မြောက်ကျင်းပခဲ့ရတဲ့ရေကောက်ပွဲလေးဖြစ်ပါတယ်။ရေကောက်ပွဲဒီမှာဗင်နိုင်ငံရေးပါတီကမှပြတ်တာတာအနိုင်မရတာကြောင့်ရွေးကောက်ပွဲတွေကိုအခုလိုအချိန်ချင်းပြန်ပြီးတော့ကျင်းပခဲ့တာပါအခုဖွဲ့စည်းမဲ့အစိုးရအဖွဲ့အစ်ကိုဗဟိုဝါဒီဖြစ်တဲ့အထိုက်ခံခေါင်းဆောင်ယာယီလာပစ်နဲ့အမျိုးသားရေးအစွန်းရောက်ဝါဒီနာဖတာလီဘန်နက်တို့ကဥဆောင်မှာဖြစ်ပြီးအစ္စရေးပါလီမန်ကအတည်ပြုမယ်လို့ခန့်မှန်းထားပါတယ်ဘန်နက်ကအစ်စ်နှင့်ဤပညာလုပ်ငန်းရှင်တကြွယ်တထေးဖြစ်တယ်လို့ Orthodox Jew တယောက်လည်းဖြစ်ပါတယ်သူကလာပစ်မတိုင်ခင်မှာအစ္စရေးဝန်ကြီးချုပ်အဖြစ်နှစ်နှစ်ကြာတာဝန်ထမ်းဆောင်မှာပါလာပစ်ကအရင်ကတော့ရုပ်မြင်သံကြားသတင်းကြေညာသူတူဖြစ်ပါတယ်။သူတို့အနေနဲ့အစ္စရေးနိုင်ငံရေးလောကကပါတီမျိုးစုံနဲ့ဖွဲ့စည်းထားတဲ့အစိုးရကိုဦးဆောင်မှာဖြစ်ပါတယ်။အစိုးရအဖွဲ့အစ်စ်ထဲနိုင်ငံလူဦးရေ21ရာခိုင်နှုန်းရှိတဲ့လူနည်းစုအာရဗ်တွေကိုကိုယ်စားပြုထားတဲ့ပါတီလဲပထမဆုံးအကြိမ်ပါဝင်မှာဖြစ်ပါတယ်ရှင်။
အစ္စလမ်ဘာသာဝင်ရဲ့ဟတ်ပွဲတော်ကာလဒီနှစ်မှာတော့မက္ကာမြို့ကိုဖျားဘူး6000ထက်ပိုပြီးတော့လာရောက်ခွင့်မပြုဘူးလို့ RS ဆိုဘွားများပြည်တော်စုကပြောပါတယ်ကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေရှိနေသေးတာကြောင့်အခုလိုဖျားဘူးဥယျာဉ်ကန့်တက်လိုက်တာဖြစ်ပြီးနိုင်ငံတွင်းကလာရောက်သူတွေကိုပဲခွင့်ပြုမှာဖြစ်ကြောင်းနိုင်ငံပိုင်သတင်းဌာနကကြေညာတာပါကယောဂကူးစက်မှုတွေရှိတာကြောင့်ပြီးခဲ့တဲ့နှစ်ဟတ်ပွဲတော်ကာလတုန်းကလည်းပွဲတော်တက်ရောက်ဖို့ဖျားဘူး1000လောက်ကိုပဲရွေးချယ်ပြီးတော့ခွင့်ပြုခဲ့ပါတယ်ကယောဂမဖြစ်ပွားခင်အရင်နှစ်တွေတုန်းကဒီနေရာကိုနှစ်စဉ်ပွဲတော်ကာလဖျားဘူး2000လောက်လာရောက်လို့ရှိပါတယ်ဆော်ဒီမှာအခုထိကိုဗစ်ကူးစက်ထားသူဟာ4,600ကျော်နဲ့သေဆုံးသူ9,500ရှိပါတယ်။နိုင်ငံတွင်းလူဦးရေတန်း30ကျော်မှာ 15.4 တန်းကာကွယ်ဆေးထိုးပြီးဖြစ်တယ်လို့ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO စီးရင်တွေအရသိရပါတယ်ရှင်။တရုတ်နိုင်ငံအလယ်ပိုင်းလူနေရပ်ကွက်တစ်ခုထဲမှာဓာတ်ငွေ့ပိုက်လိုင်းပောက်ကွဲမှုကြောင့်လူ12ယောက်ထဲမှနေသေဆုံးပြီး39ယောက်အပြင်းထန်ထိခိုက်ဒဏ်ရာရသွားခဲ့ပါတယ်။ဟူဘေးပြည်နယ်ရှီယန်မြို့တနင်္ဂနွေနေ့အစောပိုင်းပောက်ကွဲမှုမှာအခင်းဖြစ်ပေါ်တဲ့နေရာကလူ150ကျော်ကိုစီးရင်ကိုပို့ဆောင်ခဲ့ရပါတယ်။ကယ်ဆယ်ရေးလုပ်ငန်းတွေဆက်ပြီးလုပ်ဆောင်နေစေဖြစ်ကြောင်းမြို့ခံအများစုတွေနဲ့လူမှုကွန်ရက်သတင်းမီဒီယာတွေကပြောပါတယ်။ပောက်ကွဲမှုဖြစ်ပေါ်ရတဲ့အကြောင်းရင်းကိုတော့ပြောပြခြင်းမရှိပါဘူး။ဒေသခံသတင်းမီဒီယာတွေရဲ့အဆိုအရမနေ့ပိုင်းခတ်စောစောမှာဖြစ်ပွားခဲ့တဲ့ပောက်ကွဲမှုကြောင့်အစာအတောက်ဈေးတွေကလမ်းဘေးဈေးဆိုင်တွေနဲ့မနေ့ဆိုင်နေဟင်းပြီးဟင်းရွက်ဈေးဝယ်သူတွေအဓိကထိခိုက်ခဲ့ပါတယ်။ပြိုကျနေတဲ့ကွန်ကရစ်အပိုင်းစားရီရဲ့တိတ်မိနေတဲ့လူတွေကိုကယ်ဆယ်နေတဲ့ပုံတွေနဲ့လူမှုကွန်ရက်တွေမှာပြန့်နှံ့နေပါတယ်။ပြီးခဲ့တဲ့တရက်ကလည်းအနောက်တောင်ပိုင်းဂွေယန်မြို့ကဓာတုလောင်စာပို့ဆောင်ရုံနဲ့မှကားတစ်စင်းကမိတိုင်းတမွေရီထဲတဲ့အိုးပောက်ကွဲပြီးတော့လူ၈ယောက်သေဆုံးပြီး၃ဦးထိခိုက်ဒဏ်ရာရခဲ့ပါတယ်။တရုတ်နိုင်ငံမှာဘေးကင်းလုံခြုံရေးစီးနင်းတွေကိုလိုက်နာမှုအားနေတာရဲအဖွဲ့စည်းဝေးကြားထိမ့်သိမ်းရေးအားနေတာလက်ပီးလက်ရည်မှုတွေရှိတာကြောင့်မကြာခဏထိခိုက်သေဆုံးမှုတွေဖြစ်ပေါ်လေးရှိပါတယ်။အဆိုအဝါဆုံးပောက်ကွဲမှုကတော့2015ခုနှစ်ကတျန်ချင်းစိတ်ကမ်းမြို့မှာဖြစ်ပွားခဲ့တဲ့ပောက်ကွဲမှုဖြစ်ပြီးလူ183ယောက်သေဆုံးခဲ့ရပါတယ်ရှင်။တော်ရရှင်များရှင်တနင်္ဂနွေညပိုင်းတွင်နောက်ဆုံးရသတင်းတွေကိုနားဆင်လို့အပြီးမှာတော့သတင်းဆောင်မတွေနဲ့အပတ်စဉ်ကဏ္ဍတွေကိုဆက်လက်နားဆင်နိုင်ပါပြီရှင်
။မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းမှုကိုစတင်တဲ့လက်နက်ကိုင်ပဋိပက္ခတွေဟာနိုင်ငံတော်မှာအရှိန်ဟုန်မြင့်ပြန့်နှံ့လာနေပြီးအဲ့ဒီအတွက်လူအများများတေချီပျက်စီးနိုင်တယ်လို့ကုလသမဂ္ဂလူခွင့်ကော်မရှင်နာမင်းကြီးမီရှဲလ်ဘက်စလက်ကသတိပေးပြောကြားလိုက်ပါတယ်။ဖြူရီသတင်းနောက်လီဆိုရှလိုင်းဆိုဇလန်နိုင်ငံဂျနီဗာမြို့ကနေသတင်းပေးပို့ထားတာကိုကျွန်တော်ရန်နိုင်ကပြောပြပေးမှာဖြစ်ပါတယ်ခင်ဗျာမြန်မာနိုင်ငံမှာဒီမိုကရေစီနည်းရရွေးကောက်တင်မြောက်ထားတဲ့အရသာအစိုးရကိုဖျောက်ချပြီးစစ်တပ်ကအာဏာသိမ်းတဲ့အပေါ်လူမှုအဖွဲ့အစည်းတွေကဆန့်ကျင်ခဲ့ကြပြီးတဲ့နောက်အကြမ်းဖက်မှုတွေလူခွင့်ချိုးဖောက်မှုတွေဇက်တိုက်အချိန်မြင့်ဖြစ်လာနေပါတယ်မြန်မာစစ်ကောင်းဆောင်တွေဟာပဋိပက္ခတွေကိုအရှိန်ညှော့ကြအောင်လုပ်တဲ့အစားအဓိကကျတဲ့နေရာတွေမှာစစ်အင်အားတွေကိုပို့ပြီးတော့တိုးချဲ့လာနေတယ်လို့လူခွေးဆိုင်ရာကုလသမဂ္ဂမဟာမင်းကြီးမီရှဲလ်ဘက်စလက်ကပြောပါတယ်အထူးသဖြင့်တိုင်းရင်းသားနဲ့လူနည်းစုဘာသာဝင်တွေနေထိုင်ကြတဲ့ဗရပီနယ်ချင်းပီနယ်နဲ့ချင်းပီနယ်တွေမှာအဓိကဖြစ်နေတာဖြစ်ပါတယ်မြန်မာစစ်ကောင်းစီတပ်တွေဟာလက်နက်ကိုင်တပ်ဖွဲ့တွေအပြင်အရသားတွေပိုင်ဆိုင်တဲ့အိုးအိမ်ဆောင်ပစ္စည်းတွေနဲ့ခရီးရန်ဖျားเจ้าတွေကိုလေတောင်းပစ်ခတ်မှုအပါအဝင်လက်နက်ကြီးတွေနဲ့မှပစ်ခတ်တိုက်ခိုက်နေတယ်လို့လူခွေးဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရဲ့ပြောခွင့်ရဗာဗီနာရှန်ဒါဆာနီကပြောပါတယ
် Credible reports indicate that security forces have used civilians as human shields, shelled civilian homes and churches.
ခိုင်လုံတဲ့သတင်းပေးပို့ချက်စီရင်ခံစာရင်းအရမြန်မာစစ်တပ်ဟာအရက်သားတွေကိုလူသားတိုင်းတစ်ဖွဲ့သုံးနေပြီးအရက်သားတွေရဲ့နေအိမ်တွေဖျားကျောင်းတွေကိုလက်နက်ကြီးတွေနဲ့ပုံကျဲတိုက်ခိုက်တာတွေလုပ်နေပါတယ်။ဒါပြင်မြန်မာစစ်တပ်ဟာလူသားချင်းစာနာမှုအကူအညီပေးသူတွေကိုတိုက်ခိုက်တာအပါအဝင်လူသားချင်းစာနာမှုအကူအညီတွေကိုလည်းပိတ်ပင်တားဆီးနေပါတယ်။ကြရပြည်နယ်တခုထဲမှာပြီးခဲ့တဲ့3ပတ်အတွင်းသူတို့ရဲ့အိုးအိမ်တွေကိုစွန့်ခွာထွက်ပြေးနေရသူဥယျာဟာ 38,000 ကျော်သွားပါပြီ။အဲ့ဒီထဲကအတော်များများဟာတောတောင်တွေကိုထွက်ပြေးသွားကြတာဖြစ်ပြီးအစားအစာရေမိန်လာစနစ်စေဝါနဲ့ကျန်းမာရေးစောင့်ရှောက်မှုတွေလည်းမရှိပါဘူး
။ဒါပြင်မြန်မာစစ်တပ်ဟာတိုက်ပွဲတွေအတွင်းမှာထိခိုက်ပျက်စီးသွားတဲ့ဆေးရုံတွေ၊ကျောင်းတွေနဲ့ဘာသာရေးဖွဲ့စည်းနေရာတွေကိုသိမ်းယူပစ်ခတ်တိုက်ခိုက်မှုတွေလုပ်ခဲ့တာတွေနဲ့ပတ်သက်ပြီးခိုင်လုံတဲ့အစင်းခန်းသာသတင်းပေးပို့ချက်တွေကိုလူခွေမဟာမင်းကြီးယုံကရရှိထားတယ်လို့ချန်ဒါဆာနီကပြောပါတယ်။ပြီးခဲ့တဲ့ဖေဖော်ဝါရီ1ရက်နေ့ကစစ်တပ်ကအာဏာသိမ်းမှုကိုဆန့်ကျင်တဲ့ဆန္ဒပြပွဲတွေဖြစ်ခဲ့ခြင်းကစပြီး အခုချိန်ထိစစ်ကောင်စီတပ်တွေရဲ့ကြမ်းဖက်ပစ်ခတ်မှုတွေကြောင့်တေဆုံးသူဟာ660ကျော်သွားပြီဖြစ်တယ်လို့လည်းသူကပြောပါတယ
် Meanwhile sweeping arrests of activists, journalists and opponents of the regime have continued across the country with credible sources indicating that at least 4,000
သတင်းတောက်တွေနဲ့စစ်တပ်ကိုတိုက်ခိုက်လုပ်နေတဲ့သူတွေကိုဖမ်းဆီးရနိုင်ငံတော်မှဆက်ရှိနေပါတယ်ခိုင်လုံတဲ့သတင်းညစ်ညစ်တွေအရတော့လူပေါင်း 4,800 ကျော်ဥပဒေမဲ့ဆက်ပြီးတော့ဖမ်းဆီးထားခံရတော့မယ်လို့ဖော်ပြထားပါတယ်ဒါအပြင်ဖမ်းဆီးထားတဲ့သူတွေနှိပ်စက်ညှဉ်းပန်းတာတွေနဲ့တက်ကြွလှုပ်ရှားသူတွေရဲ့မိသားစုဝင်တွေကိုအပြစ်ပေးအရေးယူနေတာတွေနဲ့ပတ်သက်ပြီးတော့လူ့အခွင့်အရေးကော်မရှင်နာမင်းကြီးအနေနဲ့အလွန်ပဲစိုးရိမ်ပူပန်မိပါတယ်
။နိုင်ငံရေးကျင်းသားများကူညီစောင့်ရှောက်ရေးအသင်း AAPP ရဲ့အခုနောက်ဆုံးထုတ်ပြန်ချက်အရတော့ဖေဖော်ဝါရီ1ရက်နေ့ကစစ်တပ်အာဏာသိမ်းချိန်ကစပြီးစုစုပေါင်းဖမ်းဆီးခံရသူဟာ6000ကျော်ရှိပြီးအခုချိန်ထိဆက်လက်ဖမ်းခံရသူကတော့2848ယောက်ထပ်မင်းနဲ့ရှိတယ်လို့ထုတ်ပြန်ထားပါတယ်။မြန်မာစစ်တပ်အနေနဲ့အရသာတွေကိုကာကွယ်ဖို့အတွက်တာဝန်ရှိတယ်လို့လူခွင့်ဆိုင်ရာကုသမဂ္ဂမဟာမင်းကြီးမရှာဘတ်လိုက်ကပြောပါတယ်။ဒါပြင်အရသာတွေနဲ့အရသာတွေပိုင်ဆိုင်တဲ့အိုးအိမ်ဆောက်အုံပစ္စည်းတွေပေါ်မှာမယုံနိုင်လောက်အောင်လက်နက်ကြီးတွေအသုံးပြုပြီးတိုက်ခိုက်နေရတယ်ကိုရပ်တန့်ဖို့နိုင်ငံတကာအတိုင်းအဝိုင်းအနေနဲ့တောင်းဆိုရမှာဖြစ်ပြီးတော့မြန်မာစစ်ကောင်စီတပ်တွေအနေနဲ့လည်းသူတို့ရဲ့လုံရက်တွေအတွက်တာဝန်ယူရမှာဖြစ်တယ်လို့လည်းပြောလိုက်ပါတယ်။မနက်ကလေးလကျော်ကာလအတွင်းမှာမခိုင်မာတဲ့ဒီမိုကရေစီနိုင်ငံအဖြစ်ကနေလူခွေဘေးတော့ကကဆိုးကြီးစိုက်တဲ့နိုင်ငံတစ်ခုဖြစ်လာနေတယ်လို့လည်းသူကပြောပါတယ်။အခုလိုမြန်မာနိုင်ငံမှာဖြစ်နေတဲ့ပဋိပက္ခပြဿနာတွေနဲ့ပတ်သက်ပြီးမြန်မာစစ်ကောင်စောင်းတွေမှာတာဝန်ရှိပြီးအဲ့ဒီအတွက်တာဝန်ယူရမှာဖြစ်တယ်လို့လည်းသူကပြောကြားလိုက်ပါတယ်ခင်ဗျာ။ကျွန်တော်ရန်နိုင်ပါ
တန်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်အောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOE ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းပြီးတော့ထုတ်လွှင့်ပေးနေရပါ။ရေဒီယိုအစီအစဉ်တွေကိုမနက်6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်မီပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးတော့ထုတ်လွှင့်ပေးနေရပါ VOE ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ Jorus Sound တို့အပြင် VOE Facebook အစမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ပါတယ်ရှင
် Rush Map ပြခုလောအပတ်စဉ်အစီအစဉ်တွေလှည့်ကြလာပါပြီရေစုံတော့မြမအီးဆွေးနွေးကအစီအစဉ်ဖြစ်ပါတယ်မြန်မာနိုင်ငံဆက်အနာရှင်တော်လိုင်းလှုပ်ရှားမှုတဲ့အလှဆောင်ကအမျိုးသမီးတွေတက်တက်ကြွကြွပါဝင်နေပြီးအခုလည်းပဲအမျိုးသားညီညွတ်ရေးအစိုးရအန်ယူဂျီမှာအမျိုးသမီးဝင်ကြီးဒုဝန်ကြီးတွေပါဝင်လာတာဟာကောင်းမွန်တဲ့အစပြုမှုဖြစ်တယ်လို့အမျိုးသမီးအခွင့်အရေးလှုပ်ရှားသူမက်ခင်လီကပြောပါတယ်။မိုက်တန်စင်ဆက်သွယ်မြင်းမြန်ထားတာကိုအခုမြန်မာရေးဆွေးနွေးကအစီအစဉ်မှာနားဆင်ကြည့်ပါခင်ဗျာ
February 1ရက်နေ့စစ်အာဏာစသိမ်းပြီးတဲ့အချိန်နောက်ပိုင်းမှာပြည်သူတွေကဒီလမ်းပေါ်ထွက်ပြီးတော့လူစုလူဝေးနဲ့ဆန္ဒပြကြတယ်ကရောကကြားရတယ်ပဲပေါ့နော်အဲ့ဒီမှာအမျိုးသမီးတွေဦးဆောင်တဲ့အဖွဲ့တွေကိုလည်းတွေ့လာရတယ်အဲ့ဒီအားကြောင့်မို့ဒီလူစုဒီတော်လှန်ရေးမှာအမျိုးသမီးရဲ့ခန္ဓာဘယ်လောက်အရေးပါလဲဆိုတာကိုပြောပြပေးပါရှင
်ဟိုတော်လှန်ရေးမှာအမျိုးသမီးရဲ့ခန္ဓာကကျွန်တော်တို့အခုခေတ်မှာမဟုတ်ဘူးပေါ့နော်ကျွန်တော်တို့လွတ်လပ်ရေးခေတ်ကပဲဖြစ်ဖြစ်အဲနောက်တစ်ခါကျွန်တော်1988တုန်းကပဲဖြစ်ဖြစ်ပေါ်တော့တောက်လျှောက်မှာကျမတို့အမျိုးသမီးတွေရဲ့ပါဝင်မှုဟာအမနည်းပါဘူးပေါ့ဒါပေမဲ့ဟိုသိတဲ့အတိုင်းပဲအရင်တော့ကဉာဏ်ပညာတွေတည်င်းချက်လက်တွေရယူနိုင်မှုကအကန့်အသတ်ရှိတဲ့အခါကျတော့လူတွေကချက်ချက်ပညာလည်းမသိဘူးအမျိုးသမီးတွေရဲ့ပါဝင်မှုကိုလည်းတိတိတနတ်ဂုဏ်ပြုမှုတွေမရှိဘူးဒါပေမဲ့ဒီနေ့ခေတ်မှာတော့ကဘာကြီးမှာအချိန်နဲ့တပြေးညီတည်င်းတွေကိုရယူနိုင်မှုတွေရှိလာတဲ့အခါကျတော့ကျမတို့အမျိုးသမီးရဲ့ပါဝင်မှုကိုဟိုကွင်းထဲမှာလုပ်နေတဲ့အားတွေကိုအားလုံးကိုမြင်တွေ့နေရတဲ့အတွက်အမျိုးသမီးရဲ့ပါဝင်မှုဟာဟိုပို့ပြီးတော့လည်းအင်အားတော့များလာတယ်ပို့ပြီးတော့လည်းအားရစရာကောင်းလာတာတော့ဒါအဲချိန်တည်ပါပဲဒါပေမဲ့အခုမှပါတာမဟုတ်ဘူးကျွန်မပြောချင်တာတော့အရင်ကတည်းကလည်းအားရစရာကောင်းပါခဲ့တယ်အခုကတော့ပို့ပြီးတော့ဒီမျိုးဆက်တစ်တည်းရဲ့သူတို့ဟိုတတိရှိရှိတောင်းတောင်းမြောင်းမြောင်းနဲ့ရှေ့တန်းကဦးဆောင်နေမှာတော့ပို့ပြီးတော့ချီချူးဂုဏ်ပြုစရာလို့ကျွန်မမြင်ပါတယ်ရှင
်ဟုတ်ကဲ့ပါရှင်ဒီလိုမျိုးစ ဒီစနာပြရသူတွေကိုဖိနှိပ်ပြီးတော့အဲအားအဆမတဲ့တော့ပြီးတော့အကျန်ဖက်တာတွေရှိတယ်အဲ့ဒီထဲမှာမှာအမျိုးသမီးငယ်တချို့ဒီရိုင်းနှက်ခံရတဲ့ပုံရိပ်တွေထွက်ပေါ်လာတာတွေရှိတယ်ပေါ့နော်အဲအဲ့ဒါတွေမကဘူးရုပ်ပိုင်းဆိုင်ရာတွေမကဘဲနေစိတ်ပိုင်းဆိုင်ရာနောက်ပြီးတော့ဟိုအမျိုးသမီးတွေကိုလိမ်မိုင်းဆိုင်ရာစော်ကားမှုတွေရှိတယ်ဆိုတဲ့တဲ့တွေလည်းထွက်လာပါတယ်ဒီလိုလိမ်
ဒီကဘာတော်မှာရှိတဲ့အမျိုးသမီးတွေကိုကုညီဆောင်ရှောက်ပြီးတော့ကုညီပေးနေတဲ့အမျိုးသမီးတွေရောဒီကိစ္စကိုလည်းအခုချိန်မှာတော့အရေးတကြီးကိစ္စဖြစ်နေဆွေးနွေးနေကြပါတယ်ကျမတို့လောလောလတ်လတ်မှာတော့ဟိုကုဖို့ပေါ့နော်ဘယ်လိုတားမြစ်မလဲဆိုတဲ့ဟာကဟိုတော်တော် ပြည့်ရခဲ့တဲ့ကိစ္စလို့ဖြစ်နေတယ်။ဘာလို့ဆိုတော့လူမဆန်စွာရရဲ့ဆက်ဆက်နဲ့နော်ဟိုကလေးလေးကအစရင်းဝင်ပိုက်ကလေးကအစတက်ဖြတ်နေတဲ့ဒီအကြံဖက်လုပ်ရလုပ်တဲ့စစ်ကောင်စီရဲ့လုပ်ရတွေကိုတော့ကျမတို့ကအမျိုးသမီးတွေမလို့မလုပ်ပါနဲ့လို့သွားတန်းလို့လည်းရမယ်အနေထားမျိုးတော့မရှိဘူး။ဒါပေမဲ့တက်နိုင်သမျှတော့ကျမတို့ကဒီအမျိုးသမီးတွေကိုနော်ဖမ်းဆီးခံရတဲ့အခါမှာပဲဖြစ်ဖ တကယ်အင်အားရှိတဲ့နိုင်ငံအခြားနိုင်ငံတွေကအစိုးရတွေတော့တာဝန်ရှိတဲ့အဖွဲ့တွေကုလသမဂ္ဂလည်းအောက်ခံအဖွဲ့အစည်းတွေကတော့ဒီစစ်ကောင်စီကိုတိထက်ပို့ပြီးပြင်းပြင်းထန်ထန်နဲ့ဟိုတတိပေးဖို့เนาะဗန်မျိုးတွေမလုပ်ဖို့အတွက်ကိုဟိုဟိုအတိပေးဟိုတတိပေးစာပို့တာမျိုးတွေနောက်ပြားပေးတာမျိုးတွေကတော့ပို့လုပ်ရင်တော့ပို့ထိရောက်မယ်လို့ထင်တယ်အမြဲအနေနိုင်ကြမြနေအောင်ဘလို့နီးနဲ့ပါဝင်မလဲဆိုတာတွေကိုလည်းကျွန်တော်တို့အချင်းချင်းကြားထဲမှာတော့တိတက်ဆွေးနွေးပြစ်တာတွေတော့ရှိနေပါတယ
်ဟုတ်ကဲ့ဒီတော်လရင်မှာပါဝင်နေဆိုတဲ့နေရာမှာဒီစစ်ကြောင်းမှာပါတဲ့သူဒါမှမဟုတ်လို့ရှင်လဲဒီခေါင်းဆောင်မှုပိုင်းပါပေါ့နော်ဥဆောင်ဥရမှုပိုင်းမှာပါဝင်တဲ့အမျိုးသမီးတွေနေနဲ့ဘလို့မျိုးအခက်အခဲတွေကိုကြုံရပါလဲရှင်
ဟုတ်ဒါကတော့အားလုံးသိကြတဲ့အတိုင်းပဲကျမတို့အမျိုးသမီးဆိုရင်တာမန်ချင်းနေမှာတော့မှအင်အားနွယ်တဲ့လူလို့ယူဆကြတယ်အဲဟိုဘယ်လိုခေါ်မလဲအမျိုးသားတွေကအင်အားကြီးတဲ့လူတွေကကာကွယ်ပေးရမယ်လို့ယူဆတဲ့အစဉ်လာနဲ့ကျမတို့ကြီးပြင်းခဲ့တယ်ဒါပေမဲ့ဒီတော်လန်ရေးထဲမှာကျမတို့အမျိုးသမီးတွေက defense role ပေါ့နော်ရှေ့တန်းကနေပြီးတော့လဲအဲနောက်ပိုင်းမှာအမျိုးသမီးငယ်တွေပါလာတဲ့အခါကျတော့ကျမတို့အင်တန်မှဟိုကျမလိုမျိုးပေါ့ generation x ပေါ့နော်ဟိုအသက်အရွယ်အရာဟိုမျိုးဆက်တစ်ခုကိုဖြတ်တန်းပြီးတဲ့88ကိုဖြတ်တန်းပြီးတဲ့မျိုးဆက်အနေနဲ့တောင်တော်တော်လေးဟိုဟိုဝမ်းသာအားရနဲ့အန်အောမဆုံးဖြစ်ရတယ်ပေါ့နော်ဆိုတော့အဲသူတို့တွေကိုကျမတို့ကအဲဘယ်လိုပြောမလဲဘယ်လိုခံစားတွေ့ကြုံတာလဲဆိုတာကျမတို့ရဲ့ကိုတွေးအသည့်တွေနဲ့ကောကျမတို့မြင်နေရတဲ့ဟာတွေကရဆိုလို့ရှိရင်တော့ဒီလမ်းကြောင်းတစ်လျှောက်လိုက်တဲ့အခါမှာလည်းအခက်အခဲတွေသူတို့အများကြီးရှိနိုင်ပါတယ်เนาะဟိုဖန်စီခံရင်တော့ပြောစရာမလိုတော့ဘူးပေါ့เนาะဒါပေမဲ့အဲ့လိုမှမဟုတ်ဘူးဖန်စီမခံအောင်ကျမတို့ထွက်ပြေးတိမ်းရှောင်ပုံနေအောင်နေတဲ့အခါမှာလည်းအမျိုးသမီးတွေအတွက်အနေအားအများကြီးရှိနိုင်တယ်เนาะနောက်ခုဦးကြလို့ရှိရင်ကျမတို့လူငယ်တွေကအဲတက်ကြွတဲ့စိတ်ဓာတ်နဲ့ဒီဒေါ်လာရေးကိုအဆုံးထိတိုက်ပွဲဝင်မယ်ဆိုပြီးတော့ဟိုတင်းနှံသွားတက်ကြတာတွေရှိတယ်။သို့မဟုတ်ရင်လည်းခိကြပေါ့နော်အခြားနေရာတွေမှာလုံခြုံတဲ့နေရာတွေမှာကျမတို့တိုင်းသားအနေပြည်တွေမှာကုလုံတာတွေရှိတယ်။ဒီနေရာတွေမှာလည်းကျမတို့ကအားလုံးသိပြီးတဲ့အတိုင်းနဲ့နေရေးစားရေးကကိုမိသားစုအိမ်လို့မဟုတ်ဘူးအဆင်ပြေမှာမဟုတ်ဘူးအများနဲ့နေရတယ်အားလုံးနဲ့တတားတဲ့နေရတဲ့အခါမှာလည်းသူတို့အတွက်အဲမမြောင်းနိုင်တဲ့အခက်အခဲတွေလည်းအများကြီးရှိနိုင်မယ်။နောက်စိတ်ပိုင်းဆိုင်ရာရုပ်ပိုင်းဆိုင်ရာတွေဒါတွေကတော့ကျွန်တော်တို့အမျိုးသမီးတွေအတွက်ပိုပြီးတော့ဟိုအနေရဖြစ်နိုင်တဲ့အနေအထားတွေကတော့နေရအနှံ့မှာတော့ကျွန်တော်တို့ရှိနေတယ်လို့ကျွန်တော်တို့မြင်တယ်။ဒါအပြင်ကျွန်တော်တို့ဒီနောက်ပိုင်းကြားနေရတဲ့ဟာတွေဆိုလို့ရှိရင်ဖန်စီခံရတဲ့အမျိုးသမီးတွေဆိုရင်သူတို့ကဒီမရင်းပြုတ်ခြင်းခံရတဲ့ကိစ္စမျိုးတွေမကွက်မရပေါ့နော်တော်တော်ရဲရဲဆက်ဆက်ဟိုနှိပ်ဆက်တဲ့အားအောင်မှာမလိမ့်မိုင်းကိုပဲအဓိကထားပြီးတော့နှိပ်ဆက်တဲ့ဟာမျိုးတွေလည်းရှိနေတာမျိုးတွေကြားရတဲ့အတွက်ဒါတွေကတော့ကျမတို့အမျိုးသမီးတွေအတွက်တော့အင်တန်မှဆိုရင်စရာကောင်းတယ်ဒါပေမဲ့ကျမအားရတာကအဲ့လိုတွေဖြစ်နေရလို့ကြားပေမဲ့လည်းကျမတို့အမျိုးသမီးတွေကနောက်ဆုတ်သွားတာမရှိပဲဆက်ပြီးတော့ရဲရဲဝံ့ဝံ့နဲ့ပေါ့နော်ဆက်ပြီးတော့ပါဝင်ပြီးတော့တိုက်ပွဲဝင်နေရဆိုတာလည်းကျမတို့တော်တော်ဉာဏ်မအားရှိစရာကောင်းတယ်လို့မြင်ပါတယ
်ဟုတ်ကဲ့ပါရှင်မခင်ဒီကုနာကပြောသွားလို့ပဲပေါ့နော်ဒီ generation မျိုးဆက်အများကြီးပေါ့နော်ဒီအရင်ဟိုအခုလူငယ်တွေ Gen Z ကအစပေါ့ဒီတက်ကြီးရဲ့သူအထိအမျိုးသမီးတွေပါဝင်ပြီးတော့ဒီရှေ့တန်းကလည်းပါဝင်တယ်အမျိုးသမီးအဖွဲ့တွေလှုပ်ပြီးတော့ခြိတက်တဲ့ပုံရိပ်တွေဒီ ဟိုတည်နေပါလေအငဲတွေ့နေရပါတော့အဲ့လိုမျိုးဒီလိုမျိုးအလွားဆုံးအတက်ရွယ်ဆုံးအမျိုးသမီးတွေကပါဝင်ပြီးတော့တော်လန်ရေးအတွက်အားဖြည့်ရအတွက်ဘယ်လိုမျိုးဆက်ရောက်မှုတွေရှိပါလဲရှင
်အဲရှိတာပေါ့ရှိတာပေါ့ဆိုတော့ကျွန်တော်တို့တိုင်းပြည်တစ်ပြည်ရဲ့အနာဂတ်เนาะတိုင်းပြည်ရဲ့အဲအရေးကိစ္စမှန်သမျှဟာမျိုးဆက်တစ်ခုရဲ့လူတန်းစားအစွာတစ်ခုရဲ့အနေလို့လို့မရပါဘူး။ဥပမာအစိုးရမှာပဲတာဝန်ရှိရဲလို့ကျမတို့အရင်တော့တခုခုပေါ့နော်။တော်ဒီဒီမိုကရေစီခေပြောင်းအပြောင်းလဲကာလမှာဆိုရင်အစိုးရမှာပဲတာဝန်ရှိရဲလို့ယူဆပြီးတော့အစိုးရကိုပဲပုံပြီးတော့အပ်တာပေါ့နော်။ပြောချင်တာတော့ကောင်းကောင်းဆိုးဆိုးသူတို့လက်ထက်မှာလို့အပ်တာမျိုးတော့ကျမကိုယ်တိုင်ကမယုံကြည်ပါဘူး။ကျမတို့နိုင်တလောက်နော်အကုန်လုံးကဝိုင်းပြီးတော့ဟိုပေါ့နော်တယောက်တစ်လက်ပေါ့နိုင်တလောက်ဝိုင်းလောက်ရမယ်လို့ယူဆတယ်ဒီကလာကူဆိုတာပေါ့ကျမတို့ကလုံးဝစစ်အာဏာရှင်လောက်ကိုရောက်သွားပြီစစ်အာဏာရှင်လောက်ကိုရောက်တာဟာအဲတူဦးတယောက်တည်းရောက်တာလည်းမဟုတ်ဘူးနိုင်ငံရေးသမားတွေပဲရောက်တာလည်းမဟုတ်ဘူးចောင်းသားတွေပဲရောက်အားလုံးရောက်တာဖြစ်တဲ့အတွက်ကျမတို့မျိုးဆက်အကုန်လုံးနောက်ပြီးတော့လူတန်းစောင်းအလှအတီတီအားလုံးပါဝင်မှုမှာနဲ့နဲ့အရွေးကိုဖြစ်မှာကျမတို့မြင်မြန်အောင်ပွဲရမယ်လို့ကျမတို့ကတော့မြင်တယ်အဲ့တော့ကိုပါဝင်နိုင်တဲ့အနေနဲ့ပေါ့နော်ကျမတို့ပြောတာအခု defense လိုမျိုးเนาะစီရေးရပါဝင်နိုင်တဲ့လူတွေကလည်းပါဝင်တယ်ကျမတို့ civil disobedience movement အနေနဲ့ပေါ့နော်ပါဝင်နိုင်တဲ့နည်းတွေရှိတယ်အခွန်မဆောင်တာတွေသူတို့လုပ်တဲ့အလုပ်တွေကိုပူပေါင်းမဆောင်ရတာတွေတပိတ်မှောက်တာတွေဒါတွေအများကြီးကျမတို့ပါဝင်လို့ရတယ်နောက်ဆုံးတော့ကျမတို့ပြည်တွင်းမှာရှိနေတဲ့လူတွေကသူတို့လက်ခုပ်တည်းရရှိအချိန်ကြီးအနေနဲ့ကြောက်ရောက်နိုင်တယ်အဲ့ဒီအတွက်ကိုယ့်ရဲ့လုံခြုံရေးကိုလည်းတတိထားပြီးတော့ဘလူနီနဲ့အနာဟိုပေါ့နော်တက်ဟိုပေါ့နော်တိတ်လဲမနာမနစ်နာမဲ့နီးမျိုးနဲ့ရေရှည်မှာဒီကောင်ဟိုဒီစစ်ကောင်စီရှိနေသူတွေဘလူစန့်ကျင်သွားမလဲဘလူမျိုးပေါ့နော်အာခံသွားမလဲဆိုတာကိုလည်းကျမတို့ဟိုနှီးပေါင်းစုံနဲ့စဉ်းစားပြီးတော့ပါဝင်ဖို့လိုမယ်လို့တော့ကျမယုံကြည်ပါရှင
်ဟုတ်ကဲ့ပါရှင်ဒီကြားမှတန်းတူညီများကိုရရှိမှုဆိုတာပေါ့နော်အမေရိကန်ပြည်အောင်စုလိုမျိုးကမ္ဘာနိုင်ငံကြီးတွေမှာတော့အခုချိန်ထိမနေကြိုးပမ်းပြီးတော့ရယူနေရတဲ့ကိစ္စပါအဲ့လို့ဆိုတော့မြန်မာနိုင်ငံမှာရောဒီလိုမျိုးကြားမှတန်းတူညီများမှုကဒီဘယ်လောက်အချိန်လေးထိရှိလဲဒါမှမဟုတ်လဲရှိကြလဲပေါ့နော်ဒီအာနာသိမ်းပြီးတဲ့နောက်ပိုင်းမှာရောပြောင်းလဲသွားတာတွေကိုတွေ့ရလားရှင
်အဲကြားမှတန်းတူညီများမှုကတော့ဒါကမ္ဘာမှာလည်းအခုချိန်ထိကိုပေါ့နော်အကျိုးစားနေရတဲ့ဟိုအရေးကြီးကိစ္စတစ်ခုဖြစ်တယ်။ဒါအမေရိကန်ပြည်အောင်စုမှဆိုရင်ခုမှဒါပထမဦးဆုံးတော့အမျိုးသမီးသမ္မတတယောက်တောင်မှနော်ရွေးကောက်တင်မြှောက်ဆိုင်နိုင်နေပေါ့နော်။ဆိုတော့ဟိုကျွန်တော်တို့လိုမြန်မာနိုင်ငံမှာအဆက်အစအရာရာနော်ဟိုအစအနေပြန်ဆနေရတဲ့ဟိုဖုန်ဖြိုးတုတ်တက်ဖို့အားယူနေတဲ့နိုင်ငံမျိုးမှာတော့မပြောနဲ့တော့ပေါ့။ဒါပေမဲ့ကျွန်တော်တို့ရှိရအအများစုကဒလေထုံးဆိုင်ရယဉ်ကျေးမှုရတိထားတဲ့အသည့်ပညာရေးရတိထားတဲ့အသည့်ကြတော့ဒါရီယာအရင်ကြီးအရေးကြီးရလို့သူတို့သိမခံယူသေးဘူးမခံယူတဲ့အခါမှာကျမတို့က gender equality လို့ပြောတဲ့ကျမတန်းတူညီမျှရေးကိုဆောင်ရွက်တဲ့အခါမှာကျမတို့ကအဖို့အလုပ်တွေလုပ်တယ်အလုပ်မရှိအလုပ်ရှာလုပ်တယ်နောက်တစ်ခါဒီလိုမျိုးတွေပေါ့နော်မြင်ကြတာတွေရည်သွန်းသွေးကြတာတွေရှိပါတယ်ဒါပေမဲ့ဟိုတကယ်တော့ကျမတို့အခုအပြောင်းလဲကာလလေးခဏပေါ့နော်ဆယ်နှစ်လောက်အဲ့လိုပြောလို့ရမှာပေါ့နော်ဒီအဲဖြစ်လာတဲ့ကာလလေးမှာတော့ကျမတို့ဘာပဲပြောပြောလူတို့ကိုအတိအမြင်ဖွင့်တာတွေနော်ဟိုလူတွေကိုပို့ပြီးတော့မီဒီယာတွေကနေပြီးတော့အတိအမြင်တွေပေးတဲ့ကိစ္စတွေတင်နန်းပေးတဲ့ကိစ္စတွေပို့ပြီးတော့လှုပ်လာနိုင်တဲ့အခါမှာလူတွေရဲ့အတိအမြင်လေးကအဲပြောင်းလဲသွားတာတိတိတတ်တာပြောင်းလဲသွားတာကိုတော့ကျမတို့သတိထားမိတယ်တကယ်တော့ဒီအချိန်ဝင်လေးနဲ့ကျမတို့နောက်အခြေအနေဒီမှာဆက်တွန်းမယ်ဆိုရင်တော့ပိုကောင်းတဲ့အရွေးတစ်ခုကိုကျမတို့ရောက်မယ်လို့ညွှန်လင့်ထားပေးမယ်။ဘူးမထင်မှတ်ပဲနဲ့ဒီစစ်အာဏာသိမ်းမှုဖြစ်တဲ့အတွက်ဒီကိစ္စတွေကကျမတို့ဘာပဲပြောနောက်ပြန်ဆုတ်သွားရပေါ့နော်။နောက်ပြန်ဆုတ်သွားပြီးတော့အခုဆိုလို့ရှိရင်ဒီအားလုံးသိတဲ့အတိုင်းပဲစစ်တပ်ဆိုတာဘာလို့မဆိုဖွာရကြီးဆိုတဲ့အဲအဖွဲ့အစည်းဖြစ်တယ်။အမျိုးသားတွေကဒါဟိုဩဇာရှိတယ်အာဏာရှိတယ်လုပ်ပိုင်ခွင့်ရှိတယ်ဆိုတဲ့အယူဆရှိတဲ့အမျိုးကဘူးအုပ်ချုပ်တဲ့အတွက်ပို့ပြီးတော့ကျမတို့အခြေအနေတွေကပို့ပြီးတော့ဆိုးသွားနိုင်တယ်။ဒါပေမဲ့အဲ့ဒီမှာပဲတစ်ဖက်ကပြန်ကြည့်ရခါလဲအခုကျမတို့ဒီတော်လှန်ရေးမှာအမျိုးသမီးတွေရဲ့ပါဝင်မှုအမျိုးသမီးငယ်ရဲ့ရေရွတ်ချွန်ချွန်ပါဝင်မှုတွေနောက်တစ်ခါအခု NUG ပေါ့နော် NUG National Unity Government ကနေပြီးတော့အဲဖွဲ့စည်းလိုက်တဲ့အစိုးရဖွဲ့ရမှာဆိုရင်အမျိုးသမီးဝင်ကြီးတွေအမျိုးသမီးတူဝင်ကြီးတွေပါလာတယ်ဒါဟာကောင်းတဲ့အစတစ်ခုလို့ကျွန်တော်တို့မြင်တယ်အရင်ကမရှိခဲ့တဲ့အမျိုးသမီးကလေးတငယ်နဲ့လူငယ်ရေးရာဝင်ကြီးဌာနဆိုတာကိုလည်းပေါ်လာတယ်ဆိုတော့ဒါကောင်းတဲ့အစတွေဖြစ်တယ်ဟိုဒီနေရာမှာယာလူပေးလိုက်ုံနဲ့တော့ပြီးသွားတာမဟုတ်ပါဘူးဒါပေမဲ့အဲ့လိုယာလူပေးပြီးတော့သူတို့ကိုအတိမတ်ပြုပြီးသူတို့ရဲ့အယူဆတွေသူတို့ရဲ့အတွေးအခေါ်အကြံစီတွေလှုပ်အားတွေကိုထည့်သွင်းစဉ်းစားတာကောင်းတဲ့အစတစ်ခုကောင်းတဲ့အရေးတစ်ခုလို့ထင်တယ်အဲ့အတွက်ရှေ့မှာအကယ်၍သာကျွန်တော်တို့ဒါပြည်သူတွေရဲ့အောင်ပွဲရပြီဆိုရင်တော့ဒီအစဒီအခုလှုပ်ထားတဲ့ဟိုအရှိန်ဟုန်ကိုဆက်ပြီးတော့တည်ဆောင်သွားမယ်ဆိုရင်တော့ကျမတို့အတန်းတူညီညွတ်မှုကရှေ့မှာပို့ပြီးတော့အကောင်းလာနိုင်တယ်လို့ကျမတို့မြင်ပါတယ်ရှင့်
ဟုတ်ကဲ့ပါရှင်အခုညီကုန်းနေနဲ့နေကျင်တာကတော့ဒီတော်လန်ကြားထဲမှာနေထိုင်ပြီးတော့ရှင်တန်ရတဲ့အမျိုးသမီးတွေရဲ့အနာဂတ်ဒီနီးဆက်တဲ့နီးကက်တဲ့အနာဂတ်မှာဖောက်ကိုမျှော်လင့်နိုင်ပါလေရှင်
အဲ့ဒါကတော့တော်တော်လေးကြည်ရခဲ့ပါတယ်နီးကက်တဲ့အနာဂတ်မှာမမျော်လင့်နိုင်လဲဆိုတော့ကျမတို့နေ့စဉ်ဘဝကိုပဲကျမကရှေ့ကိုကြည်တာတဲ့ကျမတို့နေ့စဉ်ဘဝကိုတနည်းချင်းဘယ်လိုဖြတ်တန်းမလဲပေါ့နော်ကျမတို့အဝေးကြီးကြည့်လိုက်ရင်တော့စိတ်သက်တွေကြာကြာတွေဖြစ်မယ်အဲ့တော့အထွေထွေပေါ့ကြားရတဲ့ကိစ္စတွေနိုင်ငံရေးရာဥဆောင်မှုတွေအာဘာအိုစီစာဝေးနေရေးမပြေလည်မှုတွေနဲ့ဆိုရင်တော့စိတ်သက်တွေကဟိုအမြင့်ဆုံးမှမရှိနေဘူးဆိုတော့ဒါဘယ်သူမှဆိုပါပဲနော်မိသားစုတွေနဲ့ဝေးနေရတာလည်းရှိတယ်အနေထိုင်ဆင်းရဲခက်ခဲရတာရှိတဲ့အတွက်ဒါပေမဲ့ကျမတို့နေ့စဉ်ဘဝမှာပဲကျမတို့ဟာမတရားမှုကိုလက်မခံနိုင်ဘူးဓမ္မကဒါတနည်းမှာအောင်မယ်အဲ့ဒီစိတ်နဲ့ပဲကျမတို့ဟာကိုတနေချင်းကိုဖြတ်တန်းမယ်ဆိုရင်တော့ကျမတို့မဝေးတဲ့ကာလမှာတော့ကျမတို့အမျိုးသမီးပဲဖြစ်ဖြစ်အမျိုးသားပဲဖြစ်ဖြစ်เนาะဟိုတန်းတူပေါ့เนาะအတူတူလက်တွဲတက်မယ်ဆိုလို့ရှင်တော့ကျမတို့ဟိုမကြငင်ကာလမှာတော့ပြည်သူအောင်ပွဲရမယ်လို့တော့ကျမတို့မျှော်လင့်နေဒါကဘယ်လောက်ကြာမယ်ဆိုတော့မပြောနိုင်ဘူးဒါပေမဲ့ကျမတို့ဘယ်လောက်ကြိုးစားအားထုတ်မှုနဲ့အားထည့်တဲ့လဲပေါ့မှာလဲမှုတည်ရလို့ကျမမြင်နေအဲ့ဒီအတွက်ကျမတို့နေ့စဉ်မှာကျမတို့တကူရင်အများတန်းကျိုးစားအားထုတ်ပြီးတော့တန်တိတ်တန်ခံရမှုမှာချပြီးတော့ကျိုးစားတော့ဖို့ဆိုရင်တော့ကျမတို့အနာဂတ်ကပို့ပြီးတော့လှပတဲ့အနာဂတ်မကြငင်ရောက်မယ်လို့တော့ကျမမြင်ပါတယ်ရှင
်ဟုတ်ကဲ့ကျေးဇူးပါလားကျေးဇူး
မင်္ဂလာပါရှင်ဦးစီသူအောင်မြင့်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်အစီအစဉ်ကိုတင်ဆက်ဖို့အချိန်ရောက်ပါပြီဒီတစ်ပတ်အတွက်တော့ NUG ရဲ့ရခိုင်ပြည်နယ်ကရိုဟင်ဂျာဆိုင်ရာမူဝါဒအလုတ်ဖြစ်မှလားဆိုတဲ့ခေါင်းစဉ်နဲ့ဆွေးနွေးတင်ပြမှာပါဦးစီသူအောင်မြင့်နဲ့အတူကျမအင်ဂျင်နိုင်ကကူညီတင်ဆက်ထားပါတယ်ရှင်
သိမှုကိုဆက်ကျင်တဲ့ NLD အပါအဝင်အတိုက်ခံအင်အားစုတွေနဲ့ဖွဲ့စည်းထားတဲ့အမျိုးသားညွတ်ရေးအစိုးရ NUG ဟာရခိုင်ပြည်နယ်ကရိုဟင်ဂျာပြည်သူများဆိုင်ရာမှာအနောက်နိုင်ငံတွေအပါအဝင်နိုင်ငံတကာအသိုင်းအဝိုင်းရဲ့အသိမှတ်ပြုထောက်ခံမှုရအောင်ကြိုးစားနေတဲ့ NUG အနေနဲ့အနောက်နိုင်ငံအသိုင်းအဝိုင်းကအထူးစိတ်ဝင်စားနေတဲ့ရိုဟင်ဂျာပြဿနာကိုဘယ်လိုသဘောထားသလဲမူဝါဒဘယ်လိုရှိသလဲနောင်တရားဝင်အစိုးရအဖွဲ့ဖြစ်လာရင်ဘယ်လိုကင်တွယ်မလဲဆိုတဲ့ကိစ္စကိုအဖြေပေးလိုက်တာပါ
အရေးဆရာနာရှင်အဆက်ဆက်ဟာရခိုင်ပြည်နယ်ကရိုဟင်ဂျာပြည်ထနာဟာကိုလိုနီစနစ်အမွေအစိုးကပေါက်ဖွားလာတာဖြစ်တဲ့နေချက်ဗြိတိရှားတွေဟာမြန်မာနိုင်ငံကိုတိုက်ခိုက်သိမ်းပိုက်ပြီးတဲ့နောက်လေယာဉ်လုပ်ငန်းတွေမှာလုကင်ဖို့ဘင်္ဂလားဒေ့ရှ်ဘက်ကဘင်္ဂါလီလူမျိုးတွေကိုအလုံးရင်းနဲ့ခေါ်သွင်းခဲ့တယ်။ဒါကြောင့်အဲ့ဒီဘင်္ဂါလီတွေဆိုတာတိုင်းရင်းသားတွေမဟုတ်နိုင်ငံသားလည်းမဖြစ်နိုင်တဲ့ခိုးဝင်တွေပဲဖြစ်တယ်ဆိုတဲ့မူဝါဒကင်ဆွဲပြီးပြည်ထနာကိုဖြည့်ရှင်းဖို့စ조사ခဲ့တာတွေ့ရပါတယ်။အဲ့ဒီမူဝါဒကိုအကောင့်ထဲဖော်နိုင်ဖို့အာနာရှင်ဦးနေဝင်းလက်ထက်1982ခုနှစ်မှာနိုင်ငံသားဖြစ်မှုဆိုင်ရာဥပဒေတည်ရပြဋ္ဌာန်းခဲ့ပြီးဒီကနေ့အချိန်ထိကျင့်သုံးခဲ့တာတွေ့နိုင်ပါတယ်။အဲ့ဒီဥပဒေအရဗြိတိရှားတွေမြန်မာနိုင်ငံအောက်ပိုင်းရခိုင်နဲ့တနင်္သာရီကိုတိုက်ခိုက်သိမ်းပိုက်လိုက်တဲ့1824ခုနှစ်မတိုင်ခင်မြန်မာနိုင်ငံတွင်းနေထိုင်သူတွေနဲ့အဲ့ဒီလူတွေကနေစဉ်သက်လာတဲ့သူတွေကတိုင်းရင်းသားနဲ့နိုင်ငံသားတွေဖြစ်အတိမတ်ပြုမယ်ဆိုတာမျိုးပြဋ္ဌာန်းထားလို့ရခိုင်ပြည်နယ်ကရိုဟင်ဂျာတွေကအဲ့ဒီဥပဒေနဲ့တိုက်ဆိုင်စစ်ဆေးလိုက်ရင်ဘယ်သူမှနိုင်ငံသားအဆင့်တန်းရမှာမဟုတ်တယ်လို့အခြားဘယ်အဆင့်တန်းမျိုးကိုမှလည်းမရနိုင်ငံသားသားပဲဖြစ်နေမဲ့ဥပဒေမျိုးပါလက်ရှိအာဏာသိမ်းစစ်ကောင်းဆောင်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကိုယ်တိုင်2016ခုနှစ်ကဥရောပတန်တမန်တအူးနဲ့တွေ့ဆုံရမှာရခိုင်ပြည်နယ်ကဘင်္ဂလီတွေကို1982နိုင်ငံသားဥပဒေနဲ့စစ်ဆေးရမယ်။နိုင်ငံသားဖြစ်နိုင်သူတွေကိုဖြစ်ခွင့်ပေးမယ်။မဖြစ်နိုင်သူတွေကိုကန့်တွေထဲမှာထားပြီးသူတို့ကိုလက်ခံမဲ့နိုင်ငံပေါ်ပေါက်ရင်ပို့ပေးမယ်ဆိုပြီးတောင်ပြောဆိုခဲ့ဘူးတာပါ။အာနာရှင်ဗိုလ်ချုပ်ကြီးနေဝင်လက်ထက်ရခိုင်ပြည်နယ်ကမွတ်စလင်တွေကိုရိုဟင်ဂျာလူမျိုးအဖြစ်အသိအမှတ်ပြုတာမြမဆွေစုံချမ်းပြုစုတဲ့စီမာထဲသွင်းဖော်ပြခဲ့တာမျိုးရှိခဲ့ဘူးပေမဲ့အဲ့ဒါဟာကာလတူဖြစ်ပြီးနောက်ပိုင်းရိုဟင်ဂျာဆိုတဲ့အခေါ်ဝေါ်ကိုလုံးဝအသိမှတ်မပြုတော့တာဒီကနေ့အချိန်ထိပါပဲအဲ့ဒီလိုလက်တွေ့မကျတဲ့မူဝါဒဥပဒေနဲ့ချိတ်ကပ်ပြီးပြဿနာကိုအကြမ်းဖက်ဖြေရှင်းတက်လေတော့ဆီယာနာရှင်ခေတ်ကာလတစ်လျှောက်လုံးရိုဟင်ဂျာအရေးကိစ္စဟာပဋိပက္ခတွေဖြစ်လာလိုက်ခဏငြိမ်သက်သွားလိုက်ပြန်ပြီးပေါ်လာလိုက်နဲ့ဖြစ်နေတာNLD အစိုးရအာဏာရလာတဲ့အချိန်ထိတိုင်အောင်ပါပဲ
ဒေါ်စန်းစုကြည်ဦးဆောင်တဲ့ NLD အစိုးရတက်လာတဲ့အခါပြဿနာကိုလက်တွေ့ကျကျဖြေရှင်းဖို့ကြိုးစားခဲ့တာတွေ့ရပါတယ်။နိုင်ငံတကာရဲ့ထောက်ခံမှုရလာအောင်ကုလအထွေထွေတွင်းမှုချုပ်ဟောင်းကိုဖီအာနန်ဦးဆောင်တဲ့စုံစမ်းရေးကော်မရှင်တရဖွဲ့စည်းပြီးတော့ဆောင်ရွက်တာတွေ့ရပါတယ်။ဒါပေမဲ့လည်းမူဝါဒနည်းနည်းမှားတာနဲ့အဲ့ဒါကိုအကြောင်းပြပြီးစစ်တပ်ကအာဏာသိမ်းဖို့အန္တရာယ်ကြုံနိုင်တဲ့အခြေအနေအောက်မှာလွတ်လွတ်လပ်လပ်အကောင့်တွေပေါ်နိုင်ခဲ့တာမျိုးတော့မဟုတ်ပါဘူး။ NLD လက်ထက်သူတို့ကိုသူတို့ရူဝင်ဂျာလို့နာမည်ပေးထားတဲ့လူမျိုးစုကိုရူဝင်ဂျာလို့ခေါ်ဝေါ်တုံးဆွဲခြင်းမပြုသလိုအရင်ဆက်အနာရှင်ခေတ်ဆက်ဆက်ကခေါ်ဝေါ်ခဲ့တဲ့ဘင်္ဂလီလို့လည်းမဆုံးနှုံးပါဘူး။ပြည်ပခါပြဿနာနေအောင်ရခိုင်ပြည်နယ်ကမွတ်စလင်အတိုင်းဝိုင်းဆိုပြီးခေါ်ဝေါ်တာလုပ်ခဲ့ပါတယ်
။ကိုဖီအာနန်ကော်မရှင်အစည်းအခမ်းစာအကြံပေးချက်တွေအတိုင်းရခိုင်ပြည်နယ်ဖွံ့ဖြိုးရေးကိစ္စလူမျိုးစုတွေကြားတဟဇာတာဖြစ်ရေးကိစ္စအကောင့်ထဲပေါ်ပါတယ်။ဒါပေမဲ့ပြဿနာဖြေရှင်းရေးမှာအဓိကတော့ချက်ကြတဲ့1982နိုင်ငံသားဖြစ်မှုဥပဒေကိုပြန်သုံးသပ်တာလူခွင့်ရေးနိုင်ငံတကာဥပဒေစံနှုန်းတွေနဲ့ကွာခြားမှုမရှိစေရေးပြင်ဆင်တာမျိုးကိုတော့အစိုးရခန်းစာမှာပါတဲ့အတိုင်းလုံးဝအကောင့်ထဲမဖော်နိုင်ခဲ့ပါဘူး။အခြားတစ်ဖက်မှာတော့ NLD ရဲ့ရခိုင်ပြဿနာပြေလည်စေရေးနီးလန်းတကျစ조사နေချိန်မှာအစားအဖွဲ့ရဲ့အကြမ်းဖက်မှုတွေပေါ်ပေါက်အဲ့ဒါကိုတပ်မတော်ကအင်အားသုံးနှိမ်နေနောက်ဆက်တွဲအနေနဲ့တိမ့်နေချီတဲ့ရိုဟင်ဂျာတွေဘင်္ဂလားဒေ့ရှ်နိုင်ငံနဲ့ထွက်ပြေးခဲ့ကြပြီးရိုဟင်ဂျာပြည်ထနာဟာနိုင်ငံတကာအာဏာစိုက်တဲ့ပြည်ထနာကြီးဖြစ်ခဲ့ရတယ်လို့နောက်ဆုံးကုလသမဂ္ဂအပြည်ပြည်ဆိုင်ရာတရားရုံး ICJ ရောက်တဲ့အထိဖြစ်ခဲ့ရလို့ပါပဲအခုနောက်ဆုံးတော့အဲ့ဒီပြည်ထနာဟာနိုင်ငံတကာထောက်ခံမှုရအောင်စ조사နေတဲ့ NUG ရဲ့ပခုံးပေါ်ရောက်လာခဲ့ပါပြီNUG အနေနဲ့ကတော့2008ဖွဲ့စည်းပုံကိုလက်မခံဖြတ်သိမ်းပြီလို့ကြေညာထားတယ်လို့အာဏာသိမ်းစစ်ကောင်စီကိုလည်းဂရုစိုက်ဖို့မလိုတော့တဲ့အခြေအနေအောက်မှာရိုဟင်ဂျာပြည်ထနာကိုပိုးပြီးလက်တွေ့ကျကျချိကပ်မူဝါဒချမှတ်လာနိုင်တာတွေ့ရပါတယ်။အရင် NLD အစိုးရနဲ့ခြားနာတာက NUG ဟာရခိုင်ပြည်နယ်ကမွတ်စလင်တွေကိုရိုဟင်ဂျာလို့ခေါ်ဝေါ်တာကိုပြက်ပြက်သားသားအတိအမှတ်ပြုလိုက်တာပါပဲ။နောက်ထူးခြားချက်တစ်ခုကတော့အရင်ဆက်အာနာရှင်တွေနဲ့စစ်တပ်ကရိုဟင်ဂျာတွေအပေါ်ကျူးလွန်ခဲ့တဲ့လူခွင့်ရေးချိုးဖောက်မှုရာဇဝတ်မှုစစ်ရာဇဝတ်မှုတွေကို NLD ရဲ့ပြည်ရင်းမှာပဲတရားစီရင်မယ်ဆိုတဲ့သဘောထားကနေအခု NUG အစိုးရကနိုင်ငံတကာမှာတရားစီရင်တာမျိုးကိုပါလက်ခံအားပေးတယ်ဆိုပြီးပြောင်းလဲလိုက်ပါတယ်။ဒါ့အပြင်ဖွဲ့စည်းပုံအခြေခံဥပဒေတစ်တခုရေးဆွဲရေးကိစ္စအဲ့ဒါပြီးရင်ရိုဟင်ဂျာပြဿနာဖြေရှင်းရေးမှာအရေးပါတဲ့1982နိုင်ငံသားဥပဒေကိုဖျက်သိမ်းတာပြင်ဆင်တာအသစ်ပြန်ရေးဆွဲတာလုပ်မယ်အဲ့လိုလုပ်ရမှာမြန်မာနိုင်ငံသားဖြစ်မှုကိုမြန်မာနိုင်ငံတွင်းမွေးဖွားခြင်းဒါမှမဟုတ်ညီတိနေရာတွင်ဖြစ်စေမြန်မာနိုင်ငံသားမိဘနှစ်ပါးကမွေးဖွားခြင်းအချက်တွေအပေါ်အခြေခံမယ်လို့ထုတ်ပြန်ထားတာတွေ့ရပါတယ
်ဒီထက်ပိုပြီးရေးကြည့်တာကတော့ရိုဟင်ဂျာပြဿနာဖြေရှင်းရေးမှာအရင် NLD အစိုးရလက်ထက်ကကိုဖီအာနန်အစည်းအဝေးခန်းစာအကြံပြုချက်တွေအပေါ်အခြေပြုအောက်ထဲပေါ်ခဲ့ရတာကနေအခုအဲ့ဒါတွေကိုသုံးသပ်เสียအချက်တွေအဖြစ်ပဲမှတ်ယူမှာဖြစ်ပြီး AUG အနေနဲ့ပြဿနာကိုရခိုင်ပြည်နယ်ကပြည်သူတွေနဲ့ဆွေးနွေးညှိနှိုင်းလက်တွဲအောက်ထဲပေါ်ဖြေရှင်းသွားမယ်လို့ဖော်ပြထားပါတယ်ပြောရရင် AUG ရဲ့ရိုဟင်ဂျာပြဿနာဖြေရှင်းရေးမူဝါဒသဘောထားတွေဟာအရင်ဒေါ်ဆန်းစုကြည်ဦးဆောင်တဲ့အစိုးရလက်ထက်ကချမှတ်အောက်ထဲပေါ်ခဲ့တဲ့မူဝါဒတွေနဲ့နှိုင်းရှင်ရဲ့အများကြီးကွာခြားသွားခဲ့ပြီဖြစ်သလိုပိုပြီးလက်တွေ့ကျနိုင်ငံတကာအသံဝိုင်းနဲ့သက်ဆိုင်ရာဘက်အသီးသီးကလက်ခံလာကြဖို့ပိုပြီးနီးစပ်တဲ့အခြေအနေရောက်သွားစေလိမ့်မယ်လို့ညွှန်လင်းရကြောင်းပ
ါ View American တဲ့မြန်မာဘာသာအစီအစဉ်တွေကို Washington မြို့တော်ကနေဆက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်အခုဆက်ပြီးတော့မြန်မာပြည်ကပေးစာများအစီအစဉ်ကိုတင်ဆက်ပေးကြပါတယ်။ကျွန်မအေးသနာကျော်ပါ။အားလုံးအတွက်ဘေးအန္တရာယ်ကင်းရှင်းပြီးမင်္ဂလာရှိတဲ့နေ့ဖြစ်ပါစေသောအားဖြင့်များရှင်။VOE ကိုရေးလာတဲ့သောရရှင်ရဲ့ပေးစာတွေ၊ email တွေ၊ VOE Facebook စာမျက်နှာပေါ်မှာလာပြီးရေးကြတဲ့သောရရှင်ရဲ့မျက်ချက်တွေနဲ့ Messenger ကစာတွေကိုတော့မြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမရှင်။နောက်ပိုင်းမှာတော့ VOE တစ်ချစ်သောရရှင်တွေကိုမြစ်တာတေးလက်ဆောင်တချင်းလေးတစ်ပုဒ်နဲ့လည်းဖြောပြပေးအောင်မှာဖြစ်ပါတယ်။အခုရင်ဦးဆုံး VOE ကထုတ်လွှင့်ပေးတဲ့ live အစီအစဉ်တွေအောက်မှာတုံ့ပြန်ပြီးရေးလာကြတဲ့သောရရှင်ရဲ့မျက်ချက်လေးတွေကိုဖော်ပြပေးသွားခြင်းပါတယ်။ တတူတကဆိုတဲ့တော်ရရှင်ကဖီယိုရီကကျွန်တော်တို့မျက်စိနဲ့နားရကြုံလို့ဆိုပြရသေးတယ်။အထူးကျေးဇူးတင်ပါတယ်ရှင်။ကျော်ဆိုးကတော့တရင်ကိုနေတိုင်းအားပေးနေပါတယ်။ဖီယိုရီအတန်နှဲ့အကိုအမများကျမ်းမာလို့အသက်ရှိပါစေဆိုပြီးတော့ဆုတောင်းပေးလာပါတယ်။ပေးတဲ့ဆုနဲ့ပြည့်ကျင်ပါတယ်။ကိုရဲဆိုတဲ့တော်ရရှင်ကတော့အမြဲတမ်းအားပေးနေပါတယ်။နိုင်ငံရေးလှိလာတုံ့တက်သူတွေရဲ့အစီအစဉ်အများများထုတ်လွှင့်ပေးစေချင်ပါတယ်။ဟုတ်ကဲ့ပါ။အလင်းတင်တင်စလို့ထုတ်လွှင့်ပေးနေပါတယ်နော်။ဖြိုးမင်းကိုကတော့ဗီဒီယိုကသတင်းမီဒီယာတွေထဲမှာပြည်သူနဲ့တသားရင်းရှိနေပါတယ်တဲ့ခင်ယူပါဆိုတဲ့တော်ရရှင်ကလည်းထိမ့်သိမ့်ထားသောခေါင်းဆောင်များနဲ့ចောင်းသားចောင်းသူယဟန်ပြည်သူပြည်သားများအမြဲတမ်းပြန်လှုပ်ပေးဖို့ကုလနဲ့ဗီဒီယိုကသတင်းတင်ပြတာတွေထိရောက်စွာနဲ့အကူအညီပြုတော့သတင်းမှန်တဲ့နေ့စဉ်တင်ပြပေးပါတဲ့မိမိနိုင်ဆိုတဲ့တော်ရရှင်ကလည်းမြန်မာပြည်ကိုတနိုင်ရတကာမှာဝိုင်းဝန်းပြီးတော့ကူညီပေးပါရင်မြန်မာပြည်သူတယောက်အနေနဲ့အနှုံးညွတ်တောင်းပန်အပ်ပါသည်ဗီဒီယိုကိုလည်းသတင်းမှန်တွေအတွက်အချိန်နဲ့တပြင်းညီတည်ခွင့်ရလို့အထူးကျေးဇူးပါလို့ပြောလာပါတယ်ရှင်။ဦးဆိုင်ကန်ထွန်းဆိုတဲ့တော်ရရှင်ကတော့မင်္ဂလာပါဗီဒီယိုဒီကမ္ဘာလုံးအတွက်အေဂျင့်တာယာတဲ့ညာလေးဖြစ်ပါလေတဲ့မင်္ဂလာရှိတဲ့ဆုတောင်းလေးရေးပို့လာပါတယ်ပါဂျီမျိုးဆိုတဲ့တော်ရရှင်ကတော့အခုတလောအစီအစဉ်တွေကိုရေဒီယိုကနေနားထောင်ရတာအဆင်မပြေဘူးလို့ပြောလာပါတယ်
။ရေဒီယိုလိုင်းတွေနဲ့နားထောင်ရတာအခုတလောတရက်နှစ်ရက်ရှိပါပြီ။နားထောင်ရတာအဆင်မပြေပါဘူး။လိုင်းကက်တောင်းနဲ့ဖြစ်နေပါတယ်။စက်မှုအင်ဂျင်နီယာကိုပြောပေးပါခင်ဗျာ
။ဟုတ်ကဲ့ပါပါဂျီမျိုးရင်ရေဒီယိုလိုင်းကက်တောင်းဖြစ်နေတယ်ဆိုတာယာဒီဥရုအဆင်မပြေလို့လားမသိ။ဒီလိုပါကျမတို့ရဲ့ရေဒီယိုထုတ်လွှင့်ချက်တွေက frequency line တွေနဲ့ထုတ်လွှင့်တာဖြစ်ပါတယ်။ကျမတို့ American ပြည်အောင်စုအရှေ့ခြမ်း Washington မြို့တော်ကထုတ်လွှင့်လိုက်တဲ့ရေဒီယို line တွေကဂျိုရုကနေတဆင်ကမ္ဘာအရှေ့ခြမ်းအရှေ့တောင်အာရှကိုရောက်ဖို့ဂျာကဂျိုရုတစ်ခုကနေဖမ်းယူပြီးတော့အဲကနေပြီးတော့ထပ်ဆင့်ထုတ်လွှင့်ပြီးတော့အာရှကိုအရောက်ပို့တာပါ။ဒီမှာပြောချင်တာကထုတ်လွှင့်မှုကတော့ကျမတို့တသမတ်တည်းပြုလုပ်နေကြပုံတိုင်းထုတ်လွှင့်နေကြအတိုင်းဖြစ်ပါတယ်။ဒါပေမဲ့ရေဒီယိုလိုင်းတွေတစ်ဖက်ကဖမ်းယူတဲ့အခါမှာရာသီဥတုအပါဝင်အကြောင်းအမျိုးမျိုးကြောင့်အထင်အငေါ်ရှိတတ်ပါတယ်။လိုင်းပြောင်းချိန်ကြီးတာမျိုးနဲ့ကြိုးစားကြည့်ပါဦးနော်။ပြန်ကောင်းသွားမှာပါလို့အစီအစဉ်တွေကိုအားပေးတဲ့အတွက်အထူးကျေးဇူးတင်ပါတယ်။ကျော်ဝေဖြိုးဆိုတဲ့သောရရှင်ကတော့စိတ်ဝင်စားမယ်ဆိုရင်ကျွန်တော်တို့အင်ဒိုနီးရှားမှာဒုက္ခရောက်နေတဲ့အကြောင်းပြောပြချင်ပါတယ်ခင်ဗျာ။ဟုတ်ကဲ့ပါ။သောရရှင်နေအနေနဲ့ကိုတွင်းတကြုံနေရတဲ့အခက်အခဲတွေကိုရင်ဖွင့်စာရေးချင်ကြတယ်ဆိုရင်တော့ကျမတို့ကိုစာရေးသားပေးပို့နိုင်ပါလေရှင်အတန်နဲ့လည်းပို့လို့ရပါတယ်စာရေးမယ်ဆိုရင်တော့ကျမတို့စီကိုဒီတော်ရရှင်ကလည်း Facebook ကနေစာရေးလာတာမလို့အခုရေးတဲ့နေရာ Messenger ကနေပြီးတော့ပဲစာရေးနိုင်ပါရဲ့နော်ဒါမှမဟုတ် email နဲ့ပေးပို့မယ်ဆိုရင်လည်းကျမတို့ VOA မြန်မာဝိုင်း email လိပ်စာ bamis@voanews.com ကို email ရေးပို့နိုင်ပါတယ်အတန်နဲ့အတန်ဖမ်းပြီးတော့ပို့မယ်ဆိုရင်လည်း email လိပ်စာပဲဖြစ်ဖြစ်ကျမတို့ရဲ့ Messenger ကိုပဲဖြစ်ဖြစ်နှမျိုးစလုံးပေးပို့နိုင်ပါတယ်ရှင်ဆက်သွယ်လာတဲ့အတွက်ကျေးဇူးတင်ပါတယ်ရုတ်ချက်အောင်ဆိုတဲ့တော်ရရှင်ကတော့မြန်မာပြည်ကပေးစာများအစီအစဉ်မှာပါဝင်ခြင်းလို့ပါ VOA ရှင်ဖွင့်ခြင်းတဲ့အကြောင်းလေးပြောပြစီဆီအာနာသိန်းသာ၄လရှိပါပြီ CDM လုတ်တဲ့သူရောအရတားပြည်သူတွေပါစီးပွားရေးရောလူမှုရေးရောအဖက်ဖက်ကအဆင်မပြေကြပါဘူး VOA မြန်မာပြည်ကြီးအမြဲဆုံးငြိမ်းချမ်းခြင်းပါပြီဗျာကျွန်တော်ကတော့ဝက်လက်မြို့နယ်ကပါတဲ့တော်ရရှင်ရေးပို့လာပါတယ်ရှင်ဟုတ်ကဲ့အခုတလုံးလဲဒီဆီအာနာစန့်ခြင်းရေးလေလာကြော်ကြလာတဲ့အခါမှာအကျမ်းမဖက်နည်းနဲ့ဆေးရနာရှင်ကိုစန့်ကျင်တဲ့သူတွေကိုပြည်သူတွေရောအဖက်ဖက်ကနေပြောကြက်တဲ့ဒုက္ခမျိုးစုံရင်ဆိုင်ရတဲ့စာတွေကိုမကြခဏလက်ခံရရှိပါရဲ့နော်။နောက်ထပ်တော်ရရှင်ညီလေးကလည်းဒီလိုမျိုးမြန်မာနိုင်ငံမှာဆေးအနာသိမ့်ပြီးတော့မှကြုံရတဲ့အခက်အခဲနဲ့ပတ်သက်ပြီးတော့ပြောလာတာပါ။ကျွန်တော်တို့ပြည်သူတွေအနည်းမရှိတဲ့ကျက်စုပင်ကိုမဖြစ်မနေဆိုင်ရတဲ့ဘဝမျိုးပြန်ပြောင်းမရောက်ချင်ပါဘူး။ဆန်စပါးပေါ်ရင်တိုင်းသွင်းလို့ပုံမဆိုင်ရတဲ့ဘဝမျိုးပြန်ပြောင်းမရောက်ချင်ပါဘူးဗျာ။ပြည်သူတွေစီလုံးညင်ညွတ်ဖို့အချိန်တန်ပါပြီတဲ့။သရရှင်ညီလေးရေးလာပါတယ်။ဒီလိုကိုရေးလာတဲ့သရရှင်ရဲ့စာရီထဲမှာမြန်မာနိုင်ငံမှာလက်ရှိကြုံတွေ့နေရတဲ့နိုင်ငံရေးအခြေအနေတွေနောက်ပြီးတော့ဘေးပတ်ဝန်းကျင်မှာတွေ့ကြုံနေရတဲ့လူမှုရေးရာကိစ္စအဝဝနဲ့ပတ်သက်ပြီးတော့ကိုယ်ပိုင်ထင်မြင်ယူဆချက်တွေကိုရေးပြလာတဲ့စာရီကိုလည်းလက်ခံရရှိပါတယ်။အဲဒီချိန်ကစာရီကိုလည်းအပတ်စဉ်ဖော်ပြပေးနေပါရဲ့နော်။ဒီဘက်တော့သောရရှင်မင်းသူရေးလာတဲ့စာကိုဖော်ပြပေးကြပါလိမ့်။ကျေးဇူးအထူးတင်ရှိပါတယ်လို့ VOA ကိုပထမဦးစွာပြောကြားပါရစေတဲ့။သောရရှင်မင်းသူရေးလာတာပါ
။ဒီကနေ့ဇွန်လ6ရက်နေ့မနက်ခင်း VOA သတင်းမှာNUG အစိုးရကရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကိုတရားဝင်သုံးနှုန်းနေပြီဖြစ်ကြောင်း Tetwin, Jinya, Beda, Jesu, Jinyang, Pyojinawa. Tujara, Tukugule, the deep you me bade. Ludu makes you a sadago, view ye. Yenadi, Martin, and Sisala Baba, Tula Yalu, a two pure shin, one young me bade. View ye go, knit that chin, manit that chin in a sand zite, not on get awa. A good old young old chicken, Dwabi. Tabi me, view ye, the dim yama. Ruinya hoodi, don't know go, Yamabaga, Lekan, Daji, and Mashiba, who. Diganeti, Taga Taga, Tedwin, Jinya Nidigo, One Ewea, Jadi Niavare. Dane Zagama said, Janoha Ruinyan Yiguri Dre, Donsu, Baby Me, Islam Baza, Wemahode, Nanganadia, Pibare. Lugo Lulu Liza de Senate Kugo, Yabo, a son that Taibuego, Omi on Tainibare. Janaru Biman Lavavi. A Tesuyaju, Nachimbare, Chito, VOA, Jesu de Marekna.
Titora Singa. တော်ရှင်မင်းတို့ဖြစ်ပါတယ်အစ္စလာမ်ဘာသာဝင်မဟုတ်တဲ့နိုင်ငံသားတအုပ်ဖြစ်ပေမဲ့ရိုဟင်ဂျာညီကိုတွေအတွက်လူကိုလူလိုလေးစားတတ်တဲ့စနစ်တစ်ခုရဖို့လိုချင်သူပါဆိုပြီးတော့ဒီတော်ရှင်ရေးလာပါတယ်ကျမတို့ဗီဒီယိုကထုတ်လွှင့်ပေးတဲ့သတင်းတစ်ပုဒ်ကိုနားဆင်ပြီးတော့အေးလို့တော့မရဖြေရပါတယ်ဆိုပြီးရေးလာတဲ့တော်ရှင်တယောက်ရဲ့ကိုပိုင်ထင်မြင်ယူဆချက်နိုင်ငံရေးအမြင်ကိုလည်
ားပြီးဒေါသထွက်လို့သူပြောတာကိုနားခါလို့ပါမြန်မာပြည်သူတွေစီးပွားရေးနယ်လန်ထူဝိုးတဲ့မြန်မာပြည်သူတွေလူလာနေတာစီးပွားရေးမဟုတ်ပါဘူးအာဏာရှင်နဲ့အာဏာရှင်စနစ်ကိုမြန်မာပြည်သူလူထုတရလုံးအမြင့်ပြတ်ချိန်မုံကျင်နေတာပါဝိုင်းကြီးမင်းတိထားဖို့ကစီးပွားရေးနယ်လန်ထူစေချင်တာတရုတ်နဲ့စစ်ကောင်စီအကျိုးစီးပွားမှုလားပါတဲ့အာဆီယံဘုံသဘောတူညီချက်ကုလစဉ်းစားပါတဲ့ပြည်သူတွေအာဏာရှင်ရဲ့အကြမ်းဖက်မှုကြောင့်အတိတ်ဒုက္ခရောက်နေတာမချီအာဏာရှင်လိုချပြုမှုပြောဆိုပေးနေတဲ့အင်းကြီးချင်းကမှအင်းကြီးချင်းနဲ့လားဝင်ရမဆွတ်ဖက်နဲ့လေပြည်သူအကျိုးမချီတဲ့လူယုံမာတွေဝင်မဆွတ်ဖက်နဲ့လေစိတ်တူရယ်ကွာစာဝမစီတတ်တော့ပါဘူ
းမြန်မာနိုင်ငံအတွက်ပြည်သူအကျိုးမချီပဲနဲ့လူယုံမာတွေဝင်ပြီးတော့ဆွတ်နေပါတယ်ဆိုပြီးတော့တော်ရရှင်ကိုကျော်သူ့ရဲ့ထင်မြင်ယူဆချက်ကိုရေးလာတာပါရှင်ဖွင့်လာတဲ့တော်ရရှင်နေထဲမှာဆိုတော့ကိုကျော်မြင့်သူက
VOA ခင်ဗျာငွေဆောင်မျိုးနဲ့အတင်ကြေးရာတွေမှာအသေးစားချင်းငွေများပြန်ပေးဆက်ဖို့အသင်းတောင်းခံနေပါတယ်အခြေအနေကဒီနှစ်ရောအရင်နှစ်ကိုဗစ်ကြောင့်ရောပြည်သူတွေအခက်အခဲမျိုးစုံနဲ့ရင်ဆိုင်နေရတာပါဒီလိုအခြေအနေမှာပတ်စံပြန်ဆက်ဖို့ဘလို့မှမဖြစ်နိုင်ပါဘူ
းအခုလိုအခြေအနေမှာပတ်စံဘလို့မှပြန်မဆက်နိုင်ပါဘူးဆိုတော့တော်ရရှင်ရေးလာတာဖြစ်ပါတယ်ဟုတ်ပါတယ်အခုလက်ရှိအာဏာသိမ်းယူထားတဲ့စစ်ကောင်စီကအရာရှိတွေပါဝင်လက်ရှိအုပ်ချုပ်နေသူတွေဘက်ကအခုလိုမျိုးငွေပြန်တောင်းနေတဲ့တင်းတွေကြားရပါတယ်နော်အစိုးရအဖွဲ့အာဏာသိမ်းယူပြီးတော့နိုင်ငံမှာကမကမဖြစ်နေခြင်းမြို့ရွာအသီးသီးမှာဒီလိုအခက်အခဲတွေကြုံတွေ့နေရတာဖြစ်ပါတယ်ဒါကိုအစိုးရကောင်တည်းရဲ့ပြည်သားစွာဖြေရှင်းပေးမယ့်အဖွဲ့အစည်းလိုအပ်တာလက်ရှိပြဿနာတွေကိုကြည့်ရင်သိနိုင်ပါတယ်နော်တော်ရရှင်ရဲ့ပေးစာတွေကိုတော့ဒီတစ်ပတ်ဒီမှာရက်ချင်ပါတယ်ရှင်တေးကြောင်းလာတဲ့သောရရှင်တွေအတွက်မေတ္တာတိလက်ဆောင်မြန်မာသင်းလေးတစ်ပုဒ်နဲ့ဖြော်ပြပေးဦးမှာဖြစ်ပါတယ်။ Tomorrow View မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ Radio Season တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOE ကနေပြီးတော့မေတ္တာတိလက်ဆောင်ကဏ္ဍမှာသိသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်းထင်မြင်ယူဆချက်တွေကိုရင်ဖွင့်စာရေးတင်ကြရင်ဆိုတော့ကျမတို့ VOE ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်စာရိတ်ကနေစာဖို့မယ်ဆိုရင် VOE American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်လို့ပြီးတော့စာရေးချက်တာအမှတ်855ရန်ကုန်စာရိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါတယ်အီးမေးလ်ပေးဖို့မယ်ဆိုရင်bami@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေအစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော်။ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Burmese News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။ Thomas Sinisi ကတုံ့ပြန်အကြံပြုလာကြပါတယ်ကိုစောင့်မျှော်ကြိုးစွနေပါတယ်ရှင်။တော်လာရှင်တွေကိုမြန်မာသင်းလေးတစ်ခုနဲ့ဖြောပြပေးမှာဖြစ်ပါတယ်။မျိုးကြောမြိုင်တီးဆိုထားတဲ့မင်းနာရှင်လေးဆိုတဲ့သင်းလေးကိုသင်းကောင်းလေးတစ်ပုဒ်ဖြစ်ပြီးတော့နားမထောင်ရတာလည်းတော်တော်ကြာသွားပြီမလို့ထုတ်လွှင့်ပေးချင်ပါတယ်။မျိုးကြောမြိုင်တီးဆိုထားတဲ့မင်းနာရှင်လေးဆိုတဲ့သင်းကိုအားလုံးနှစ်ခိုက်ခံစားနိုင်ပါစေလို့မျှော်လင့်ပါတယ်ရှင်။နားဆင်ကြည့်ပါအောင်နော်။ ဆိုထားတဲ့မင်းသားရှင်ရဲ့ဆိုတဲ့တခြင်းကိုနားဆင်ပေးကြရတာပါမြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ဗီအိုအင်မြန်မာပိုင်းသောရရှင်တွေရဲ့ဝေဖန်အကြံပေးစာတွေရှင်ဖွင့်စာတွေနဲ့တေးတခြင်းတောင်းလာတွေကိုတနင်္ဂနွေနေ့ညပိုင်းနဲ့တနင်္လာနေ့မနက်ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်ပရင့်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေ ါပါအောင်နော်။သောရရှင်ဒီအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင်
။ Show me baby me
တဲ့တွင်ကြည့်ရှုနာစင်ကြတဲ့အခါအဲ့ဒီတဲ့တွင်ထဲမှာပါတဲ့ထူးခြားတဲ့အကြောင်းအရာအချက်အလက်တွေနဲ့ပတ်သက်ပြီးတဲ့တွင်ကသူတားဆိုတဲ့အစီအစဉ်ကိုကျွန်မညညလင်းကတင်ဆက်ပေးထားပါတယ်။မြန်မာနိုင်ငံတော်မှာအကြမ်းဖက်လုပ်ရက်တွေပေါ်ပေါက်လာပြီးကြာရှုံးတိုင်းပြည်အဆင့်ရောက်မသွားအောင်တားဆီးရေးမြန်မာစစ်ဖက်ခေါင်းဆောင်တွေအပေါ်နိုင်ငံတကာအသိုင်းအဝိုင်းကပို့ပြီးဖိအားပေးဖို့ BLDL ဆိုခေါ်တဲ့ကမ္ဘာအထင်ကြီးဝါရင့်ခေါင်းဆောင်ကြီးများအဖွဲ့ကတောင်းဆိုထားပါတယ်။အခုလိုတောင်းဆိုလိုက်တဲ့တဲ့တွင်က BLDL ဆိုတာဘသူတွေနဲ့ဘယ်လိုဖွဲ့စည်းထားတဲ့အဖွဲ့အစည်းဖြစ်တယ်ဆိုတဲ့အကြောင်းဒီတစ်ပတ်တင်ပြပေးထားပါတယ်ရှင
် Elders we are very supportive of your democratic transition
The elders လူရာကတော့နိုင်ငံတကာကနိုင်ငံခေါင်းဆောင်ဟောင်းကြီးတွေငြိမ်းချမ်းရေးအတွက်လှုပ်ရှားအကျိုးဆောင်နေကြတဲ့လူကြီးသူမတွေလူခွင့်ရေးပညာရှင်ကြီးတွေစုပေါင်းဖွဲ့စည်းထားတဲ့အစိုးရမဟုတ်တဲ့အဖွဲ့အစည်းတစ်ခုဖြစ်ပါတယ်ဒီအဖွဲ့အစည်းဖြစ်လာဖို့အတွက်အင်္ဂလန်နိုင်ငံကစေတနာဝန်ထမ်းစီးပွားရေးသမားကြီး Richard Branson
လူအခွင့်အရေးလှုပ်ရှားသူဒိတာပညာရှင်ပီတာဂေဘရီယယ်နဲ့တောင်အာဖရိကကလူထုခေါင်းဆောင်ငြိမ်းချမ်းရေးနိုဘယ်ဆုရှင်နယ်ဆန်မန်ဒဲလာတို့စတင်ဆောင်ရွက်ခဲ့ကြပြီး2009ခုနှစ်ဇူလိုင်လ18ရက်နယ်ဆန်မန်ဒဲလာရဲ့89နှစ်ပြည့်မွေးနေ့မှာ The Elders အဖွဲ့ကြီးစတင်ဖွဲ့စည်းကြောင်းကြေညာခဲ့ကြတာပါလူခွင့်ရင်းနဲ့ငင်းချမ်းရေးအတွက်ကဘာပေါ်ကလွတ်လပ်တဲ့ခေါင်းဆောင်ကြီးတွေအကြီးအကဲတွေအတူတကွပူးပေါင်းဆောင်ရွက်ကြဖို့ The Adults ကိုဖွဲ့စည်းခဲ့တာဖြစ်တယ်လို့ဆိုပါတယ်။ကဘာငင်းချမ်းရေးနဲ့လူခွင့်ရင်းတွေအပြင်ယာတီဥဒုပြောင်းလဲလာတဲ့ကိစ္စတွေကဘာကာယောဂါဆိုးကြီးတွေကိုကာကွယ်တိုက်ဖျက်ရေးကိစ္စတွေစီးရဲမွဲတေမှုပပျောက်ရေးတွေအတွက်ကိုပါတိုက်တွန်းပါဝင်ဆောင်ရွက်နေတဲ့အဖွဲ့ကြီးဖြစ်ပါတယ်ကမ္ဘာပေါ်မှာလူသန်း 9,000 ဟာတရားမျှတတဲ့ဥပဒေအကာအကွယ်အောက်မှာမရှိဘဲဖြစ်နေရတယ်လို့လည်း The Elders အဖွဲ့ကြီးကဆိုပါတယ်။ဒါကြောင့်မို့ကမ္ဘာနေရာတော်တော်များများမှာဖြစ်နေတဲ့ပဋိပက္ခတွေတရားမျှတမှုရှိရှိဖြေရှင်းသွားနိုင်အောင်ကောင်းမွန်တဲ့ခြင်းဝင်တဲ့အုပ်ချုပ်သူတွေအစိုးရတွေရရှိလာအောင်ပြဿနာအရင်းအမြစ်တွေကိုရှာဖွေအခြေခံပြီးကမ္ဘာကောင်းဆောင်တွေလူမှုရေးနယ်ပယ်အသီးသီးကတာဝန်ရှိသူတွေနဲ့တိုက်တွန်းညှိနှိုင်းအကြံပေးဆောင်ရွက်တာတွေကို The Elders အဖွဲ့ကြီးကအလေးထားလှုပ်ဆောင်ကြပါတယ်The Elders အဖွဲ့ကြီးမှာလောလောဆယ်အသက်အရွယ်ကြီးရဲ့နဲ့တိုက်ကြီးအဖွဲ့ဝင်5ဦးအပါအဝင်အဖွဲ့ဝင်16ဦးရှိပါတယ်။ဒီအဖွဲ့ဝင်တွေထဲမှာကုလသမဂ္ဂအတွင်းရေးမှူးချုပ်ဟောင်းဘန်ကီမွန်အပါအဝင်ငြိမ်းချမ်းရေးနိုဘယ်ဆုရှင်တွေဖြစ်ကြတဲ့ American သမ္မတဟောင်းဂျင်မီကာတာလူမှုရေးလုပ်ငန်းတွေကနေအနားယူသွားတဲ့ဖုန်းတော်ကြီးဒက်စမွန်တူတူ2018ခုနှစ်ကကွယ်လွန်သွားခဲ့တဲ့ကုလသမဂ္ဂအတွင်းရေးမှူးချုပ်ဟောင်းကိုဖီအာနန်တို့လိုထင်ရှားတဲ့ခေါင်းဆောင်ကြီးတွေလည်းပါဝင်ခဲ့ကြပါတယ်။မြန်မာနိုင်ငံရဲ့လူထုခေါင်းဆောင်ဒေါ်အောင်ဆန်းစုကြည်လည်း The Elders စတင်ဖွဲ့စည်းခြင်းကအဖွဲ့ဝင်တဦးဖြစ်ပါရှိခဲ့ပါတယ်။ The Elders ဖွင့်ပွဲအခမ်းအနားပါဝင်ကျင်းပတဲ့အစည်းအဝေးတွေတိုင်းမှာအဲ့ဒီအချိန်ကနေအိမ်အချင်းချခံထားရတာကြောင့်အစည်းအဝေးတွေအခမ်းအနားတွေမတက်ရောက်နိုင်တဲ့ဒေါ်အောင်ဆန်းစုကြည်အတွက်ခုံနေရလွတ်တနေရကိုအမြဲထားပေးခဲ့ကြတာပါ2012ခုနှစ်မှာတော့ဒေါ်အောင်ဆန်းစုကြည်ဟာမြန်မာနိုင်ငံရဲ့ရွေးကောက်ပွဲဝင်ရောက်ခဲ့တဲ့အတွက် The Elders အဖွဲ့ဝင်တဦးဟာနိုင်ငံတစ်ခုခုမှာလက်ရှိတာဝန်ထမ်းဆောင်မှုမရှိစေရဆိုတဲ့သတ်မှတ်ချက်အရအဖွဲ့ဝင်အဖြစ်ကနေနှုတ်ထွက်ခဲ့ရပါတယ်ရှင်
တင်းငွေတွေနေ့အတွက်အပတ်စဉ်ကဏ္ဍတွေကတော့ဒီလောက်ပါပဲခင်ဗျာအခုဆက်ပြီးသတင်းအကျဉ်းချုပ်ကိုပြောပြပေးပါဦးမယ်မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းတာလေးနာကွယ်နေပါရှိလာပြီဖြစ်ပေမဲ့အကြမ်းဖက်ဖမ်းဆီးမှုတွေကြားကပဲရန်ကုန်အပါအဝင်မြို့အတော်များများမှာဒီကနေ့စစ်အာဏာသိမ်းမှုစတင်ရေးချီတက်ဆန္ဒပြပွဲတွေပြုလုပ်ခဲ့ကြပါတယ်ဖန်စီမှုတွေများလာကြောင်းဆန္ဒပြပွဲတွေရဲ့အနေငယ်ရပ်တန့်နေခဲ့တဲ့ရန်ကုန်မြို့ကန်တွေဒီကနေ့မှာတော့လမ်းမပေါ်ထွက်ပြီးလျှက်ရက်ပြည့်ချီတက်ဆန္ဒပြခဲ့ကြပါတယ်အလားတူပဲတနင်္သာရီတိုင်းရေပြည်မြို့နယ်ကံပေါက်ဒေသကလူငယ်တွေဥဆောင်တဲ့စစ်အာဏာရှင်စန့်ကျင်ရေးတပိတ်စစ်ကြောင်းဟာကမ္ဘာလုံးဆိုင်ရာနေဦးတော်လိုင်းရင်းတွေကိုကြိုဆိုတဲ့အနေနဲ့အင်ကြီးအဖြူတွေဝတ်ဆင်ပြီးဒီကနေ့ဇွန်လ23ရက်နေ့မှာဆန္ဒဖော်ထုတ်ခဲ့ကြပါတယ်ဒီတိနိုင်ငံကွန်ဝဲမြို့မှာကျင်းပနေတဲ့ G7 ဆက်မှုထိပ်သီး9နိုင်ငံရဲ့ထိပ်သီးဆေးဝဲပြင်ပမှာတည်ကြားပြုလုပ်တဲ့ဆေးဝဲအတွင်းဒေတာရင်းတခြားကိစ္စရပ်တွေအပါအဝင်မြန်မာနိုင်ငံဒီမိုကရေစီလမ်းကြောင်းပေါ်ပြောင်းရောက်လာရေးပူးပေါင်းလှုပ်ဆောင်ကြဖို့အရေးကြီးကြောင်းအမေရိကန်နိုင်ငံသားရဲ့ဝန်ကြီးအန်တိုနီဘလင်ကင်နဲ့တောင်ကိုရီးယားနိုင်ငံသားရဲ့ဝန်ကြီးချွန်ဝီယွန်တို့ဇွန်လ12ရက်စနေနေ့ကဆွေးနွေးခဲ့ကြတယ်လို့အမေရိကန်နိုင်ငံသားရဲ့ဌာနကသတင်းထုတ်ပြန်ပါတယ်သတင်းအကျဉ်းချုပ်ကတော့ဒီလောက်ပါပဲခင်ဗျာတင်ငွေညအတွက် VOA မြန်မာပိုင်းအစီအစဉ်လေးကိုနားဆင်ကြကြတဲ့အတွက်အထူးပဲကျေးဇူးတင်ရှိပါတယ်။ VOA တော်ရရှိမြန်လေးတကွာမြန်မာနိုင်ငံသူနိုင်ငံသားအားလုံးဗီယန်ဒီရဲ့အပေါင်းကင်းဝေးနိုင်ကြပါစေ။လူရပန်းနိုင်ကိုအမြန်ဆုံးစုခုနိုင်ကြပါစေလို့ဆုတောင်းပေးလိုက်ပါတယ်ခင်ဗျာ။ကျွန်တော်ကတော့ဇော်ဝင်လိုက်ပါ This program has come to you from